Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင် VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ4ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုမက်ဆူမွန်နဲ့အတူကြီးညာပေးသွားမှာပါဒီ American တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံရတဲ့ Brett Kavanaugh ကိုအတည်ပြုခံရမယ်အထက်လွှတ်တော်ကြားနာစစ်ဆေးပွဲတွေအခုစတင်နေပါပြီ။ Haqqani ကိုရဲ့တီထောင်သူဟာကာလကြာရှည်နာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံသွားပြီလို့ Taliban အဖွဲ့ကပြောလိုက်ပါတယ်။ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်ရမှာကတော့ Writer သတင်းဌာနကမြန်မာသတင်းတောင်နှုတ်ကိုတရားရုံးကထောင်ဒဏ်9နှစ်စီအပြစ်ပေးလိုက်တဲ့အတွက်ပြည်ရင်းပြည်ပကဝေဖန်သူတွေထွက်ပေါ်နေတာမှဒီကနေ့မှလည်းတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေကအကန့်အကွက်မှုတွေဆက်လက်ထွက်ပေါ်နေပါတယ်
။ဒီရလပုံမှာနိုင်ငံတကာရဲ့တရားတွေဆက်ပြောလာနိုင်တယ်။အဲဒီဟာကဒီမိုကရေစီအကူအညီတို့ပါပုံနည်းပေါ်မှာထိခိုက်နိုင်တယ်ပေါ့နော်။မြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးတို့ပါအဲ့ဒါခုဒီပါဆိုဆင်းရမယ်နဲ့ဆက်အမယ်ပဲဒီပန်
းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာတိုင်းသားလက်နက်ကင်တပ်တွေအကြားတိုက်ပွဲတွေကြောင့်ယာနဲ့ချီတဲ့ဒုက္ခသည်တွေထပ်မံထွက်ပြေးနေရတဲ့အကြောင်းရခိုင်ပြည်နယ်အတွင်းမြို့နယ်တော်တော်များများမှာရေချိုခရုကတန်ကောင်ပြားယောဂပိုကုဆက်ခံနေရတဲ့အကြောင်းမြန်မာနိုင်ငံမှာဒီရက်ပိုင်းအတွင်း73စီဈေးနှုန်းတွေမြင့်တက်လာနေတဲ့အတွက်ရင်မောင်းလုပ်ငန်းတွေအပါအဝင်73စီလုပ်ငန်းတွေအခက်အခဲကြုံနေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဒါရိုက်လေလိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်ဆုမွန်တို့ကပြောပြပေးပါရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံရတဲ့ Brett Kavanaugh ဟာသူ့ကိုအတည်ပြုခံရမယ့်အထက်လွှတ်တော်ကြားနာပွဲအတွင်းတရားရုံးချုပ်အနေနဲ့ဆုံးဖြတ်ချက်ချရမယ့်ကိစ္စတွေမှာဘက်လက်မှာမဟုတ်ကြောင်းထွက်ဆိုဖို့အစဉ်သင့်ဖြစ်နေပါပြီ။ဒီကြားနာပွဲစတင်တဲ့အချိန်ပြောကြားမယ့်ဖွင့်မင်ကုန်းထဲမှာတရားသူကြီးကောင်တူဆိုတာဘက်မလိုက်ပဲဆုံးဖြတ်ရမှာဖြစ်တယ်လို့ဘသူကိုပဲဖြစ်ဖြစ်ဘယ်မူဝါဒအပေါ်မှာပဲဖြစ်ဖြစ်ကြားနေပြီးဘက်မလိုက်ပဲစီရင်ဆုံးဖြတ်သူဖြစ်ရမယ်လို့အင်ဘီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ Kavanaugh ဟာ conservative အများစုပါဝင်တဲ့နိုင်ငံအမြင့်ဆုံးတရားရုံးချုပ်ကိုဥဆောင်မဲ့ပေးလိမ့်မယ်လို့ယုံကြည်ထားတာပါဒီကနေ့ကြားနာပွဲအတွင်းမှာတော့သတိသားဖြစ်ချရေးပါဝင်လိမ့်မယ်ချက်ကင်တွေရဲ့အခွင့်အရေးသမ္မတရဲ့အခွင့်အာဏာစတာတွေအပြင်တခြားအကြောင်းအရာပေါင်းစုံနဲ့ပတ်သက်လို့သူ့ရဲ့သဘောထားနဲ့ပတ်သက်ပြီးပြင်းထန်ခက်ခဲတဲ့မေးခွန်းတွေကိုရင်ဆိုင်ရနိုင်ပါတယ်အဖွဲ့ဝင်ကိုဦးပါဝင်တဲ့တရားရုံးချုပ်မှာအခုလအတွင်းကေဗနာကိုအတည်ပြုခံရနိုင်ရေးအင်ဗီရောကမျှော်လင့်ထားတာပါတကယ်လို့သူ့ကိုအတီးပြုခန့်ပြီးရင်တော့ယာရုကအနားယူသွားတဲ့တရားသူကြီးအန်တိုနီကနေဒီနီယာမှာအစားထိုးခန့်မှာဖြစ်ပြီးတော့လာမယ့်အော်တိုဘာလ၁ရက်နေ့မှာစတင်မဲ့တရားရုံးချုပ်သက်သန်းသည့်ကာလမှာစတင်တာဝန်ထမ်းဆောင်ရမှာပါတကယ်လို့ Republican 50တရားလုံးကထောက်ခံမဲ့ပြီးပြီးတော့အတီးပြုပေးမယ်ဆိုရင် Kavanaugh ဟာတရားရုံးချုပ်ရဲ့၁၁၄ရက်မြောက်တရားသူကြီးဖြစ်လာမှာပါ Democratic ကတော့ Kavanaugh ကိုယာရုခန့်ဖို့တခဲနဲ့ဆန့်ကျင်မဲ့ပြီးသွားမယ်လို့မျှော်လင့်ရပါတယ်
တဘုံနေထိန်းချုပ်ထားတဲ့အိပလစ်ပြည်နယ်ကိုပြန်သိမ်းယူရေးစီးရီးယားရဲ့စစ်ဆေးရေးပေါ်မှာထောက်ခံကြောင်းရုရှားကဒီကနေ့ပြောဆိုလိုက်ပါတယ်အိပလစ်ဟာအကြမ်းဖက်ဝါဒခိုးအောင်ရာနေရာဖြစ်ပြီးတော့စီးရီးယားပြည်ပခအတွက်နိုင်ငံရေးအဖြစ်ရှာရမှာကြန့်ကြာစေတဲ့အကြောင်းဖြစ်ကြောင်းရုရှားအစိုးရပြောခွင့်ရဒမက်ထရီပက်စကော့ကပြောဆိုလိုက်ပါတယ်အိပလစ်ဒေသထဲမှာအကြမ်းဖက်သမားတွေကင်းရှင်းစေလိုတဲ့အကြောင်းတနင်္လာနေ့တုန်းကအီရန်နိုင်ငံသားရေးဝန်ကြီးကလည်းပြောဆိုခဲ့ပါသေးတယ်ဒီအိပလစ်ကိုစီးရီးယားပြည်သူတွေရဲ့လက်ထဲပြန်ရောက်စေရမယ့်ဆီးရီးယားနိုင်ငံတွင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအားထုတ်ဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့ရှေ့တိုးဆောင်ရွက်ရမယ်အကြောင်းဆီးရီးယားနိုင်ငံကိုရောက်တဲ့အချိန်အီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားကြောင်းအီရန်သတင်းမီဒီယာတွေမှာဖော်ပြပါတယ်အီဘလစ်ဒေသထဲမှာတော့လူ3သန်းလောက်ရှိပြီးတော့ဆီးရီးယားစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်အန္တရာယ်များမှာကိုလည်းကုလသမဂ္ဂကစိုးရိမ်နေပါတယ်ဆီးရီးယားနိုင်ငံတွင်တပုံတွေခြေကုပ်ယူထားတဲ့ဒီအီဘလစ်ပြည်နယ်ကိုတိုက်ခိုက်မဲ့ဆီးရီးယားရုရှားနဲ့အီရန်တို့အပေါ်မှာအမေရိကန်သမ္မတထရမ့်ကလည်းတတိပေးချက်ထုတ်ပြန်လိုက်ပါတယ်ရှင်
အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးတော့ကြောက်ရွံ့စရာအကောင်းဆုံးဖက်ဖြစ်တဲ့ဟာကန်နီကွန်ရဲ့တီထောင်သူဟာကာလကြာရှည်နာမကျန်းဖြစ်ပြီးနောက်တည်ဆုံသွားပြီလို့တာလီဘန်အဖွဲ့ကပြောလိုက်ပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရဇဘီဦးလာမူဂျာဟစ်ကဂျလာလာဒင်ဟာကန်နီတည်ဆုံကြောင်းအတည်ပြုပြောကြားလိုက်ပြီးသူ့ရဲ့ဂျီဟာဒီရုံးကန်လှုပ်ရှားမှုအတွက်ချီးကျူးဂုဏ်ပြုခဲ့တယ်လို့မိသားစုဝင်တွေအတွက်လည်းဝန်ထမ်းကြောင်းဒီကနေ့မှတင်ညာချက်ထုတ်ပြောဆိုတာပါ။ဟာကန်နီဟာ1980ခုနှစ်ဒီစီကအရင်ဆိုဗီယက်ပြည်ထောင်စုဟောင်းကိုစန့်ကျင်တိုက်ထုတ်ခဲ့တဲ့အာဖဂန်ဂျီဟာဒ်တိုက်ပွဲဆင်နွှဲသူပါကွန်မြူနီဝါဒအန်ရီကိုရင်ဆိုင်နေရချိန်မှာရော အစ္စလာမ်တွေရဲ့နေမြေအာဖဂန်နစ္စတန်မှာဒီဘာသာယုံကြည်သက်ဝင်မှုအပေါ်တင်းကြပ်မှုတွေရင်ဆိုင်နေရခြင်းကာလမှာဟက်ကန်နီဆာဟစ်နဲ့မြင့်မြတ်တဲ့မူဂျာဟီဒင်တွေဟာမိစ္ဆာဒိဋ္ဌိကွန်မြူနတီကိုဆန့်ကျင်တိုက်ပွဲဝင်ခဲ့ကြတယ်လို့တာလီဘန်တွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီအချိန်ကဆိုဗီယက်ပြည်ထောင်စုကိုဆန့်ကျင်တိုက်ခိုက်နေသူတွေကိုထောက်ပံ့ပေးနေတဲ့အမေရိကန်ဗိုလ်ထောင်လိုင်းအေဂျင်စီ CIA နဲ့လည်းဟက်ကန်နီဟာအလွန်နှီးဆက်သူပါ1990ခုနှစ်တည်းကတာလီဘန်ကြီးအာဏာရလာချိန်မှာတော့သူဟာနေကြတဲ့များဆိုင်ရာဝန်ကြီးဖြစ်လာပြီးတော့ဥဆောင်မှုပေးနေတဲ့ကောင်စီအဖွဲ့ဝင်လည်းဖြစ်လာပါတယ်။အဲဒီနောက်ပိုင်း2000ခုနှစ်မှာအမေရိကန်ပြည်အောင်စုဥဆောင်တဲ့မာမေးအဖွဲ့ကတာလီဘန်တွေကိုအာဏာကဖယ်ရှားပြီးမှသူဟာပါကစ္စတန်မှာထွက်ပြေးတင်းရှောင်နေရပါတယ်။ဟာကာနီကိုရင်ဟာအာဖဂန်နစ္စတန်မှာတိတိကျကျတိတိကျကျနဲ့အသေးအပြောက်များအောင်တိုက်ခိုက်နိုင်တဲ့အဖွဲ့လည်းဖြစ်ပါတယ်။2019ခုနှစ်ကကာဘူးမြို့တော်မှာထရက်ကားဘုံးနဲ့တိုက်ခိုက်တာကြောင့်လူ150ကျော်သေဆုံးပြီးဂျာမနီတန်ရုံထိခိုက်ပျက်စီးခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်နဲ့အနောက်နိုင်ငံတွေကယုံကြည်ထားကြတာပါခင်ဗျာ
။မီးလောင်သွားတဲ့ဘရာဇီးနိုင်ငံရဲ့မြို့တော်ရီယိုဒီယိုဂျနေရိုမြို့ကဒီအမျိုးသားပြလိုက်ပြန်လဲမွန်မှန်မှုအတွက်ဒေါ်လာ 1.5 သန်းရထားပေးလိုက်ပါတယ်။မီးလောင်မှုဖြစ်ပွားပြီးတော့နောက်တည့်ရက်တနင်္လာနေ့မှာပဲအပြက်စီးတွေကိုကြီးစုစစ်ဆေးဖို့ဘရာဇီးဝန်ကြီးတွေပြလိုက်ကိုတွားရောက်စစ်ဆေးခဲ့ပါတယ်။မီးလောင်ပျက်စီးသွားတဲ့အတွက်ပြန်ပြီးတော့အစားမထိုးနိုင်တော့တဲ့သမိုင်းဝင်အဖို့တဲ့အမွေနှစ်ပစ္စည်းတွေမီးထဲပါသွားခဲ့တဲ့အပေါ်မှာတော့တနိုင်ငံလုံးကဝမ်းနည်းနေကြသလိုဘသူ့ကိုအပြစ်တင်ရမလဲဆိုပြီးတော့လည်းလက်ညှိုးထိုးနေကြပါတယ်။မီးလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းကိုပြည်ထောင်စုရဲရာရှိတွေကဥဆောင်စစ်ဆေးစုံစမ်းနေပြီးတော့ကြန့်ရှိနေတဲ့အဖို့တဲ့အမွေနှစ်ပစ္စည်းတွေကိုလုံခြုံစွာထိန်းသိမ်းနိုင်ရေးအတွက်ပညာရေးဝန်ကြီးဌာနကဒီဖက်ဒရယ်တက္ကသိုလ်ကိုအမေရိကန်ဒေါ်လာ 1.5 သန်းချက်ချင်းပေးပို့သွားဖို့ပညာရေးဝန်ကြီးရိုစီလီဆိုအော့ကပြောဆိုလိုက်ပါတယ်ပြားရိုက်မှာစုဆောင်းထားတဲ့ပစ္စည်းအမျိုးအစားပေါင်းတန်း200ကျော်တဲ့က10ရာခိုင်နှုန်းကိုတော့မိဘေးကနေလွတ်ရာပြောင်းရွှေ့ထားနိုင်မုံရတယ်လို့ပြားရိုက်ရဲ့လက်ထောက်ညွှန်ကြားရေးမှူးကသတင်းနောက်တွေကိုပြောပါရယ်ပြားရိုက်ပိတ်တဲ့အချိန်ရောက်မှဖြစ်ပွားခဲ့တဲ့မိလောင်မှုအတွင်ထိခိုက်ဒဏ်ရာရသူရှိတယ်ဆိုတဲ့သတင်းမျိုးတော့မရှိပါဘူးရှင်
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကတင်းလာနေမှာထောင်နဲ့ခုနှစ်နှစ်စီချမှတ်လိုက်တာကြောင့်ဒီပေါ်စိုးရိမ်မကင်းဖြစ်ကြောင်းနဲ့သတင်းတော်တွေကိုပြန်လွှတ်ပေးဖို့နိုင်ငံတကာခေါင်းဆောင်တွေကတိုက်တွန်းပါတယ်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတရက်စ်ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်တွေအနေနဲ့သူတို့ရဲ့စိုးမြိတ်ချက်ကိုပြန်လည်သုံးသပ်ဖို့မနစ်ကပဲတိုက်တွန်းပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟဲလီကလည်းဒီခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့သတင်းတော်နှစ်ဦးကသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာဆိုးရွားပေါ်ဆိုးရွားတဲ့အမဲဆက်ထင်စေတဲ့အကြောင်းသူတို့နှစ်ဦးကိုချင်းချက်မရှိအ мян ဆုံးပြန်လွတ်ပေးဖို့တင်းလာနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင် EU, Britain, Germany, Canada စတဲ့နိုင်ငံတွေကလည်းဒီသတင်းတော်တွေကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရန်ကုန်မြို့အပြင်ကစားသောက်ဆိုင်တစ်ခုမှာဆော်ရဲဆာရန်အထောက်အထားတွေလက်ခံရရှိပြီးမကြခင်မှာပဲရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ကြတာပါသူတို့နှစ်ဦးဟာဗြိတိရှ်ကိုလိုနီခေတ်ကပြောင်းထိုင်ခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ထားခဲ့တာပါသူတို့လက်ခံရရှိတဲ့အဲ့ဒီအထောက်အထားဆော်ရဲဆာရန်တွေဟာသူတို့ကတောင်းလို့ပေးတာမဟုတ်ဘူးလို့သတင်းတော်တွေဘက်ကညင်းဆိုထားပြီးသူတို့ကိုထောင်ချောက်ဆင်းတဲ့အနေနဲ့ခေါ်ပေးခဲ့တာလို့ဆိုပါတယ်ရိုက်တာသတင်းတော်လည်းဖြစ်ခဲ့ဘူးသူဒုတိယပြန်ကြားရေးဝင်ကြီးဦးအောင်လာထွန်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှုတ်ဆက်နေတယ်လို့နိုင်ငံတကာကဝေဖန်ထုတ်ပြကြတဲ့ပေါ်ကာကွယ်ပြောဆိုပြီးတရားရေးစနစ်ပေါ်ဝင်ရောက်ဆွတ်ဖက်တာမျိုးထောင်ဆန်းစုကြည်အနေနဲ့လုံမှာမဟုတ်ကြောင်းပြောဆိုပါရခင်ဗျာ
ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကသူ့ဘော်မှာအပြင်းထန်ဝေဖန်လေးရှိတဲ့အတိုက်ခံလွှတ်တော်အမတ်တဦးရရှိထားတဲ့လူငယ်ချမ်းသာကွင်းကိုဖျက်သိမ်းပြီးတော့ဖမ်းဆီးဖို့အမိန့်ထုတ်လိုက်ပါတယ်။အထက်လွှတ်တော်အမတ်အန်တိုနီယိုထရိုင်လက်ဟာ2003ခုနှစ်တုန်းကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ခဲ့ပြီးတဲ့နောက်2011ခုနှစ်မှာလူငယ်ချမ်းသာကွင်းရထားတာပါ။အဲ့ဒီအချိန်တုန်းကဖိလစ်ပိုင်သမ္မတဂလိုရီယာအာရီယိုဟာအာဂရီလိုက်စားတဲ့အာဏာကိုအလွဲသုံးစားလုပ်တယ်ဆိုပြီးစစ်တပ်အရာရှိဘဝနဲ့2003ခုနှစ် ုံးက Trinus ကအာနာသိမ့်မှုစ조사ခဲ့တာပါအဲ့ဒီနောက်၄နှစ်အကြာစစ်တပ်ကစန့်ကျင်အောင်ကြွမှုတွေမှာလည်းသူဥဆောင်ပါဝင်ခဲ့ပါတယ်သူ့ကိုဖမ်းဆီးမိန့်ကိုတော့ Manila Times သတင်းစာမှာဒီကနေ့ဖော်ပြလိုက်တာဖြစ်ပြီးအပြစ်ရှိကြောင်းဝန်ခံတာအပါအဝင်လိုက်နာဆောင်ရွက်ရမယ့်ကိစ္စရက်တွေကိုပြက်ကွက်တာကြောင့်သူ့ရဲ့လူငယ်ချမ်းသာ권ကိုပယ်ဖြတ်တာဖြစ်တယ်လို့ဆိုပါတယ်ဒူတာတေဟာအဂရီလိုက်စားပြီးတော့တရားမဝင်မှုရဲ့စေဝါရောင်းဝယ်သုံးစွဲသူတွေကိုရရက်ဆက်ဆက်နှိမ်နင်းတယ်လို့ဆိုပြီးတော့ Trinus ကလည်းဆွဆွဲထားတာပါဒီလိုမှုရဲ့စေဝါနဲ့ပတ်သက်သူတွေကိုနှိမ်နင်းမှုတွေအတွေ့ထောင်နဲ့ချီပြီးတည်ဆုံးခဲ့တာကြောင့်နိုင်ငံတကာရာဇဝတ်တရားရုံးကလည်းဒီကိစ္စကိုစုံစမ်းနေပါတယ
်အမေရိကန်ကယူရန်ဒေတာတနီယာကဝင်မလာခင်လေးမှာပဲအပူပိုင်းမုန်တိုင်းကော်ဒန်ဟာအကောင်းလာပြီလို့အမေရိကန်မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ကုန်းတွင်းပိုင်းကမုန်တိုင်းဝင်လာပြီဆိုတာနဲ့တနာယီကိုတနာ116ကီလိုမီတာလေတိုင်နှုန်းရှိတဲ့ဟာရီကိန်းမုန်တိုင်းအဆင့်ကိုရောက်သွားနိုင်တယ်လို့အမျိုးသားဟာရီကိန်းဌာနကပြောပါတယ်အမေရိကန်ကယူရန်ဒေတာတွေဖြစ်တဲ့လူဝီဇီယားနာမစ္စဆပီနဲ့အလဘားမားပြည်နယ်တွေကိုလည်းဟာရီကိန်း3ပေးချက်ထုတ်ပြန်ထားတာပါမုန်တိုင်း3ပေးချက်ထုတ်ပြန်ထားတဲ့ပြည်နယ်တွေနဲ့အာကန်ဆော့ပြည်နယ်မှာမိုးရေကြိမ်10ကနေ20စင်တီမီတာထိရွာသွန်းမယ်လို့လည်းခန့်မှန်းထားပါတယ်ဂေါ်ဒန်မုန်တိုင်းကြောင့်ဒီရေတက်ပြီးတော့ရေကြီးမဲ့အနေတွေလည်းရှိနေတာပါဗုဒ္ဓဟူးနေ့မှာကိုနေပိုင်းဘက်ကိုမုန်တိုင်းဆက်ပြီးတော့ရွေရှားသွားရင်တော့အလင်းအမြန်အပြော့သွားဖို့ရှိပါတယ်
ဂျပန်နိုင်ငံရဲ့အနောက်ဘက်ကဲယိုတဲ့အနေအားတော်တော်များများကိုဂျပီးတိုင်ဖုန်းမုန်တိုင်းဝင်ရောက်လာတဲ့အတွက်လူပေါင်းတသန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်။မုန်တိုင်းကြောင့်လူ6ယောက်ထက်မနည်းလဲသေဆုံးခဲ့တာပါ။တနာယီလေတိုင်နှုန်းကီလိုမီတာ160နဲ့ဒီကနေ့မနက်အစောပိုင်းမှာပဲရှီကိုကူးကျွန်းကိုဝင်ရောက်လာတဲ့မုန်တိုင်းဟာမိုးတက်လေပြင်းကျတဲ့အချိန်တနာယီကို215ကီလိုမီတာအထိရှိခဲ့ပြီးတော့1993ခုနှစ်ကနေစလို့ဂျပန်နိုင်ငံမှာအင်အားပြင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။ရှီကိုကူးကျွန်းကိုဝင်ရောက်ခဲ့တဲ့မုန်တိုင်းကဟွန်ရှူကျွန်းရဲ့အရှေ့မြောက်ဘက်ကိုရွှေလျားပြီးတဲ့နောက်မှာတော့ဂဗီမြေရဲကိုဝင်ပြီးကုန်းတွင်းကိုဝင်ရောက်ခဲ့ပါတယ်ဒီမုန်တိုင်းကြောင့်မိုးတီထံလေပြင်းတိုက်ခိုက်ပြီးရေကြီးမြေပြိုမှုတွေကြုံရနိုင်ကြောင်းလည်းသတိပေးနေပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်စုမွန်တို့ပြောပြပေးခဲ့တာပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်။ Writers သတင်းဌာနကမြန်မာသတင်းတောင်နှူးကိုတရားရုံးကထောင်ဒဏ်9နှစ်စီအပြစ်ပေးလိုက်တဲ့အတွက်ပြည်ရင်းပြည်ပကဝေဖန်တဲ့တွေထွက်ပေါ်နေတာမှဒီကနေ့မှလည်းတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေကကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေပါတယ်။တရားရုံးစီရင်ချက်နဲ့ပတ်သက်လို့ဒီနေ့အရေးပေါ်ဆွေးနွေးခဲ့တဲ့မြန်မာသတင်းမီဒီယာကောင်စီကလည်းအပြင်းထန်ဝေဖန်ခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်။
ရိုက်တာသတင်းနောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုနဲ့အပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနေတနင်္လာနေ့က1900နှစ်စီချမှတ်လိုက်တဲ့အပေါ်ဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေတယ်လို့အမြန်ဆုံးသူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့လဲတောင်းဆိုနေကြတာဖြစ်ပါတယ်ဒီကနေ့မှာပဲအရေးပေါ်အစည်းအဝေးကျင်းပခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်နိုင်ကြောင်းသတိပေးခဲ့တာပါဒီအတွက်လည်းမြမအစိုးရအနေနဲ့လေးလေးနက်နက်စဉ်းစားဖို့လိုအပ်ကြောင်းသတိပေးဖို့သတင်းမီဒီယာကောင်စီရဲ့အရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့တယ်လို့သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်ဒီရက်လပေါ်မှာနိုင်ငံတကာရဲ့ဖြတ်ပြီးတော့ CR တွေဖြတ်ပြောလာနိုင်တယ်အဲ့ဒီဟာကဒီမိုကရေစီအင်ကူညံ့မှုပေါ်ပါပုံမျိုးပေါ်ပါထိခိုက်နိုင်တယ်ပေါ့နော်မြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးပေါ်ပါဒီတပိုင်းအောင်အဲ့ဒါကိုဒီပါဒပြန်ရမယ်ဆိုတဲ့အမေရဲ့ဟိုတောင်အကြီးဆုံးအစိုးရကိုတော့ဝေဖန်တဲ့ချောက်ပြကြတယ်ပြီးတော့အစိုးရကဒီအပန်းတွေကိုတကယ်လေးလေးနဲ့နားထောင်ပြီးတော့လေးနဲ့စဉ်းစားရင်တော့ချင်းဒါတန်ကြီးတယ်ကောင်းမယ်ဒီလင်းသမားနှစ်ယောက်တော့လည်းကောင်းမယ်ပေါ့နော်
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့အမှုမှာဂျာဝင်ညှိနှိုင်းဖြေရှင်းပေးဖို့စ조사ခဲ့ပေမဲ့အခွင့်မသာခဲ့ဘူးလို့လည်းဦးမြင့်ကျော်ကပြောဆိုခဲ့တာပါတရားရုံးရဲ့ဆုံးဖြတ်ချက်ဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့သတင်းမီဒီယာဥပဒေတွေကိုလစ်လျူရှုခဲ့တဲ့လုပ်ရက်တစ်ခုအဖြစ်သတင်းမီဒီယာကောင်စီဘက်ကသဘောထားကြောင်းဒီကနေ့အရေးပေါ်စည်းဝေးမှုမှာဆုံးဖြတ်ခဲ့တယ်လို့လည်းဦးမြင့်ကျော်ကပြောပြပါဗျာဒီ
သတင်းမီဒီယာမှာသတင်းမီဒီယာဥပဒေပုံနဲ့ဒီပြင်းထန်တော့တဲ့ကိုလိုနီခေတ်ကအုပ်ရေးတုံးနဲ့အဲ့ဒီပေါ်မှာအကောင့်ပြင်းနေတဲ့ထောက်ပြကြတယ်။နောက်တော့ဟို account လေးကိုကြည့်လို့ဒီကံဥပဒေမှာပဲ3-5လေးမှဟုတ်လားအခြေခံဥပဒေနဲ့လလစွာပြောဆိုခွင့်ရေးသားပေါ်ပြခွင့်တို့ဟာမျိုးကိုအမှခံနာပေမဲ့ဟိုအခုတကယ်ဖြစ်ဖြစ်တဲ့အနေအထားမှာတော့ဟုတ်လားသူတို့ကသတင်းယူဖို့အတွက် channel စီဆောင်နေတာကိုကြီးနေတဲ့ပုံမှန်နဲ့ရေးရခံတဲ့ဟာမျိုးကိုအကောင့်ပြင်းနေတဲ့ဒီအခြေအဒီယာကဟိုရှင်းနောက်ကိုလွှဲနေတဲ့ဆွေးတော်မျိုးနဲ့ထောက်ပြတဲ့သဘောပါ
အစိုးရပိုင်းသတင်းစာတွေကနေလွဲလို့ဒီကနေ့ပြည်တွင်းမှာထုတ်ဝေတဲ့သတင်းစာဂျာနယ်တွေမှာတော့သတင်းတော်နှစ်ယောက်ထောင်ချခဲ့ရတဲ့သတင်းတွေကိုမျက်နှာဖုံးသတင်းတွေအဖြစ်အကြီးအကျယ်ရေးသားခဲ့ကြသလိုစန့်ကျင်ကန့်ကွက်တဲ့သဘောထားတွေကိုလည်းမျက်နှာဖုံးတွေအက်ဒီတာအဖော်တွေမှာလည်းဖော်ပြခဲ့ကြပါတယ်မြန်မာနိုင်ငံဒေသအသီးသီးကလူငယ်အမျိုးသမီးတဘာဝပတ်ဝန်းကျင်အရေးငြိမ်းချမ်းရေးလူခွေရေးပညာရေးနဲ့သတင်းလွတ်လပ်ခွင့်လှုပ်ရှားသူအရက်ဖက်အဖွဲ့အစည်းပေါင်း80ကျော်ကလည်းသတင်းတော့တွေအခုလိုအပြစ်ဒဏ်ထောင်ဒဏ်ပေးခံခဲ့ရတဲ့အပေါ်ကန့်ကွက်ကြောင်းနဲ့သူတို့တို့အုပ်ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်။ပူရဲကြေညာချက်ထုတ်ပြန်ရမှာပါဝင်ခဲ့တဲ့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းသားကိုအောင်ဇော်ကတော့တရားရုံးရဲ့စီရင်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားစီရင်အတွက်အနှုတ်လက္ခဏာဆောင်တဲ့လုပ်ရက်တစ်ခုဖြစ်ပြောဆိုခဲ့ပါတယ
်။အရက်ဖက်အဖွဲ့အစည်းတွေရဲ့ဒီအတန်လေးပေါ့နော်အခုကျွန်တော်တို့နိုင်ငံအနှံ့အပြားကဟိုတေးသေးကြီးကြီးပေါ့နော်ဟိုကဏ္ဍပေါင်းစုံမှာတနိုင်တစ်ပိုင်းလုံနေကြတဲ့အရက်ဖက်အဖွဲ့အစည်းတွေကအစားလက်လက်မီကလောက်ပါဝင်ကြတဲ့အင်အားအနေနဲ့ဒီကိစ္စကြီးကမဖြစ်သင့်ဘူးဆိုတဲ့ကိစ္စမျိုးကြီးကိုသူတို့အနေနဲ့သိရှိပြီးတော့မတရားမှုကြီးပါဒါတရားဥပဒေစိုးမိုးမှုပါရောတရားရေးမှန်တိုင်းပါရောဘယ်လိုပြောမလဲတိမ်ဆောင်းနေပါတယ်ဆိုပြီးတော့အကုန်လုံးကဝိုင်းဝန်းပြီးတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေကနေပြီးတော့အတန်တခုထုတ်တယ်နောက်ဆုံးအမိတ်အပိတ်အမိတ်ချတဲ့အခါမှာလည်းတိုးချောင်းစီရောမှုမရှိဘဲနဲ့ခိုင်လုံမှုမရှိဘဲနဲ့ဒီလိုပြစ်ဒဏ်တခုကိုချလိုက်တယ်ဆိုတာကဘယ်လိုဘယ်နည်းနဲ့မှမတင်တော်ဘူးတရားမျှတမှုမရှိဘူးပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအစဉ်ကူးကြောင်းရေးမှာဒီမိုကရေစီစံနှုန်းတွေကိုဟိုဒီ right to information ပေါ့နော်အဲ့ဒါတွေကိုလည်းထိခိုက်တယ်တော့ဘလိုနည်းနဲ့မှမဖြစ်တင်တဲ့ကိစ္စတခုကိုဖြစ်သွားတယ်လို့ဟိုအမြန်ဆက်ကြောင်းတင်ကောင်းပြရတယ်ပေါ့နော
်ဖန်းစည်းတဲ့သတင်းတော့တွေလွတ်မြောက်ရေးမန္တလေးမြို့မဟာမြတ်မုနိဖျားမှာလဲဒေသခံသတင်းသမားတွေစုဝေးပြီးစုတောင်းခဲ့ကြတယ်လို့ရှေ့လာမဲ့ရက်တွေမှာလဲသတင်းတော့နှစ်ယောက်လွတ်မြောက်ရေးလက်မှတ်ရေးထိုးတောင်းဆိုမှုတွေလက်လျှောက်ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေကြပါတယ်ရိုက်တာသတင်းတော့တွေရဲ့မိသားစုဝင်တွေကလဲဒီကနေ့မှာပဲရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည့်ရက်ကျင်းပပြီးတော့တရားရုံးရဲ့စီရင်ချက်ပေါ်ပြစ်တင်ဝေဖန်ခဲ့ကြပါတယ်သတင်းတော့နှစ်ယောက်ထောင်နဲ့အပြစ်ပေးခံရတဲ့အပေါ်မြမဆိုးရတာဝန်ရှိတဲ့သူတွေဘက်ကတရားဝင်တုံ့ပြန်ချက်ရဖို့ဆက်သွယ်ပေမဲ့မရခဲ့ပါဘူး။ပြည်ကြ ాయి ဝင်ကြီးဌာနဒုတိယဝင်ကြီးဦးအောင်လာထွန်းကတော့သတင်းတော့တွေအနေနဲ့အယူခံဝင်နိုင်မဲ့ခွင့်လန်းရှိနေစေဖြစ်ကြောင်းဒေပြည်တော်မှသတင်းတော့တွေကိုပြောဆိုခဲ့ပါတယ်။ရိုက်တာသတင်းတော့တွေကိုထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်သတင်းလွတ်လပ်ခွင့်နဲ့လူခွေလှုပ်ရှားမှုအဖွဲ့တွေသာမကကုလသမဂ္ဂပါဝင်နိုင်ငံတကာတိုက်ဝိုင်းကလည်းစိုးရိမ်ပကေတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟေလီတို့ကတော့သတင်းတော့နှစ်ယောက်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုခဲ့ကြပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။အခုဆက်ပြီးရှမ်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တပ်တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးယာနဲ့ချီတဲ့ဒုက္ခသည်တွေထပ်မံထွက်ပြေးနေရပါတယ်။ပြီးခဲ့တဲ့လတွေကတင်းရှောင်ခဲ့သူတွေနဲ့ပါဆိုရင်ဒီရက်ပိုင်းအတွင်းမှာဒုက္ခသည်3,000လောက်အိုးအိမ်ဆုံးခွာပြီးစစ်ရှောင်စခန်းတွေမှာခိုးလုံနေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့နမ်တူမြို့နယ်အတွင်းမှာ TNLA ခေါ်တအန်းပလောင်နဲ့ SSA မြောက်ပိုင်းပူပေါင်းတပ်ဖွဲ့တွေနဲ့ RCSS SSA တောင်ပိုင်းတပ်တွေအကြဖြစ်ပွားတဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့တလကျော်လောက်ကစတင်ခဲ့ရကဒီရက်ပိုင်းတွေအတွင်းမှာခက်ဆိတ်ဆိတ်ထပ်မံဖြစ်ပွားလာနေတာပါနမ်တူမြို့နယ်ကဒေသခံတအူကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
တိုက်ပွဲကဒီ3-4ရက်ကတော့နေ့တိုင်းရက်ဆက်ဖြစ်တယ်ခင်ဗျစက်တင်ဘာ4ရက်နေ့ဒီနေ့မနေ့6နိုင်လောက်မှတိုက်ပွဲတော့စနေပါခင်ဗျကြည့်တာကပန်လုံးမှာတနေရနောက်တော့ပန်လုံးရဲ့နောက်ဖက်ကပန်ကိုက်ကျွေးရမှာတနေရရှိပါတယ်ခင်ဗျအဲ့ဒီတနေရဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်ဖြစ်တဲ့အဖွဲ့က RCS နဲ့မြောက်ပိုင်းမဟာမိတ်ဆက်ဖြစ်တာပါခင်ဗျစစ်ပွဲဖြစ်တဲ့ area ကနတ်မလူမြို့နယ်ပေါ့နော်ပန်လုံးကျွေးရအုပ်စုမိုင်းမှုကျွေးရအုပ်စုနဲ့ဟိုအခုချောင်းစာကျွေးရအုပ်စုပေါ့ဒီမှာပတ်ဖြစ်နေပါအများဆုံးဖြစ်တာကတော့မိုင်းမှုကျွေးရအုပ်စုမှာဖြစ်တာအခုကျတော့ပန်လုံးကျွေးရအုပ်စုနဲ့ဟိုလည်းချောင်းစာမှာလည်းဟိုစဖြစ်လာတော့
လက်ရှိတိုက်ပွဲဖြစ်ပွားရာပန်လုံကြီးရွာရဲ့မြောက်ဘက်ပိုင်းရှိကြီးရွာတွေကရွာသားတွေဟာမန်ဆန်နဲ့မိုင်းမှုကြီးရွာဘက်ကိုပြေးဝင်ခိုလုံကြပြီးပန်လုံရဲ့တောင်ပိုင်းဘက်ကကြီးရွာတွေကတော့ပန်တပြေမန်လီမိုးတေရွာနဲ့တီဘောမြို့ကိုတင်းရှောင်နေကြပါတယ်ပန်လုံကြီးရွာမြောက်ဘက်ချမ်းမန်ဆန်နဲ့မိုင်းမှုကြီးရွာတွေကိုတင်းရှောင်လာသူဟာ1400လောက်ရှိနေကြောင်းအခုလိုစက်ပြောပါတယ်
ဒီဆောင်ကကျွန်တော်တို့ဒီမန်ဆန်နဲ့မိုင်းမှုကြီးရွာနေရွာပေါ့နော်ဟိုကလက်ခံထားတာ1000နဲ့မှ63ယောက်ပါခင်ဗျာဒါပေမဲ့မနေ့ကဝင်လာတဲ့ရွာစင်းရဲရဆိုရင်တော့1200လောက်ကတော့ရှိပါတယ်ခင်ဗျာတချို့ဟာကြတော့သူတို့ကဟိုအတိအိမ်တွေမှာလာသေးတယ်ဆိုတော့လေအဲ့ဒီကြက်တွေမှာခလုံးမို့လာပြီးတော့ခင်မပေးတော့လေအဲ့ဒါတွေနဲ့ပါတွေ့တယ်ဆိုရင်တော့1300 1400လောက်တော့ဆက်လောက်တော့ခံမမိရခင်ဗျာတချို့ရွာတွေက3ကြိမ်မြောက်ပြေးတာတော့တချို့ရွာတွေက1ကြိမ်ပေါ့အဲဘယ်လိုမျိုးပေါ့
Panlong Jiwa Tongpe Changa Tingshang Duru Ye Che Ne Go Ro Tibo Myo Ga Sishang Nui Go Kunyi Pe Ne Du Go Myo Ga Akhu Lo Pyo Ba De
Pankai Ya Yada Ye Akhu Pa Bi Kho Tho Bi Ya Akhu Chana Tibo Go Go Yin Le Yada Akhu So Yino Dong Se La Ba Chi Bi Go Yin Tua Yada Yin Ye Di Ya Da Toa Le Lu Chi De Sa Lo Chu Akhu Lam Sao Nai Ne Lu Le Ya Bo Na As Le Ya Ye Akhu Na Da Aya Tho La Ve
ยาดารีอูโกดามันนาโกเลียมาบ่นาโกเลียมยอนี่จะมาตะบิสังหารนาบิจะมาโกทัดเดียตรูเตลาบ่เนาะติโกเทียบ้านลิงาเดลาบ่ชิเมกุนอันดาเดียมาเดียบูรอจองเยนาวโมติยอเอทาวายาจอลาอยู่บ่เนมตูမျိုးเนปันตะบีจี้ยัวมาลูช่อยาตะเซมันลีจี้ยัวมาลูเลียงาเซลองเนติบอမျိုးเนโมติยัวพุงจี้จองมาลูช่อยาเซลองเนติบอမျိုးบูรอจองมาลูตงอาเนเซลองชิเนจองเปียวบาเด ဒီဘောမျိုးကိုရောက်ရှိနေသူတွေကိုတော့အုတ်ချုပ်ရေးအဖွဲ့နဲ့ရှမ်းရှင်ကျေးမှုဖွဲ့ကကူညီထားပြီးပန်သပြင်းနဲ့မန္တလေးကျေးရွာကစစ်ဆောင်တွေကိုတော့ပရာဟိတအဖွဲ့တွေကကူညီထားပါတယ်။နမ်တူမျိုးနယ်အတွင်းမှာဒီနှစ်ပိုင်းတွေအတွင်း ဒီအန်အယ်နဲ့အစစ်အင်မြောက်ပိုင်းအပါအဝင်တရုတ်နယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာအန်စီအီကိုအပီအက်စာချုပ်ကိုလက်မှတ်မီးထိုးသေးပါဘူး။ဇူလိုင်လအတွင်းကကျင်းပတဲ့တတိယအကြိမ်ပင်လုံအစည်းအဝေးမှာတော့ငင်းချမ်းရေးအတွက်အလို့သဘောဆွေးနွေးဖို့သဘောတူထားပေမဲ့လက်ရှိအချိန်ထိဆွေးနွေးပွဲတွေစတင်နိုင်သေးတယ်လို့လက်နက်ကိုင်တချို့နဲ့အစိုးရတပ်မတော်အကြားမှာလည်းတိုက်
ne atwin ye jo khyu ga ta sin tan gaung bya yoga khu set phit paw ni le a chang thadin lwa go tin set pe ba me ye jo khyu ye ma sin ne ga tan gaung bya yoga po chang yakai myu yakai pi ne atwin myu ne to do myan myan ma yoga khu set khan ni ya bi let shi ma 400 jo law yoga khu set khan ni ya de lo jam ma yi san ya ta win shi tu ri ga pyo ba de schistosomiasis so de khyu ga ni phit de yoga chang a that andie phit paw nai bi let shi di yoga go ka ba jam ma yi a phwe aku ni ne se wa ku ta ni bi lo le so ba de voe time chi sai tadin daw nai kun ain ga tadin pe pu tha ba de
hoke ba yakai pi ne twin ye chu khyu ga ni de sin yoga khu set khan ni ya tu 400 jo shi ni bi lo sit twin myu jam ma yi thana ta kwe khan ta win shi tu tu phit de u thun hlan ga pyo ba de
jino lo sit twin ma 400 ne pyo shi lo ဒီကြောင့်ဖြစ်တဲ့ဆစ်စတာအဲဒီဒီရောပါလေဆစ်လို့တွေးနေလူတွေပေါ့နော်အားတွေကတော့ကျွန်တော်ဆေးရတော့ကုပလိုက်ပြီပေါ့ခရီးကနေအရင်ကပါတဲ့တန်ကောင်သူတို့မျိုးပဲအဲဒီတိတ်ကောင်တို့မျိုးကခရီးရဲ့မစင်ကနေလူတွေချမ်းသာဖို့ဒီအခြေအနေဖောက်နေတာပေါ့အစိမ့်စားတာတွေပါတာပေါ့နော်ဒီခရီးတွေကမစင်စားတာတွေပါလေရှိရဲ့ဒီယောဂဟာရေချိုခရုရဲ့မစင်ကနေလာတဲ့တန်ကောင်ပြားယောဂပူးကြောင့်လို့သူကဆိုပါတယ် ရေချိုခရုကိုစစ်တွေမြောက်ဦးပေါက်တော့ရတိတောင်ကြောက်တော့ပူတိတောင်မောင်တော့မြေပုံဘုံလူကျိုးမြို့တွေမှာသိရှိရသလိုဒီခရုကိုအစိမ့်စားတုတ်စားကင်တွယ်မိရင်တန်ကောင်ပြားယောဂပူးကြောင့်ကုဆက်လာတယ်လို့ဦးထွန်းလိုင်ကဆိုပါတယ် ဟုတ်ကဲ့လားတတိယပတ်ကနေစပြီးတော့ရခိုင်ပြည်နယ်တွင်ရေချိုခရုကနေကူးဆက်လာတဲ့တန်ကောင်ပြား၈၁၂၂၈၂၈ဥကို၁၀ဆေးခဲ့ရမှာ၄၂၀ကျော်ယောဂဖြစ်ပေါ်နေကြောင်းစစ်ဆေးတွေ့ရှိရတာပါဒီကူးဆက်ယောဂဟာအချိန်မီမကူးတရင်အသက်အန္တရာယ်ဖြစ်ပေါ်နိုင်တယ်လို့ဗဟုကူးဆက်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာတိုးတီအောင်ကပြောပါတယ်ယောဂဖြစ်ပေါ်တယ်ဆိုဆ
ยอกาจิบวาลุษิเฉเฉงกุตาโกอะยีจีเอะกะจอมโลดิจ้ามายีปัญญาปี้ลงงานนี่โหจมารุอาเฉบีส่งเยตวามอ๋อกุตาหมู่หนองนี้ลุษิเฉตัวอโตเลยลักษณะสว่าก็อัตตสุแลนจองสัญญาลักษณะเนี่ยดิสีแลนจองลักษณะนี่ปอเนาะตัวอัตตอันเนี่ยสุราแท้โหที่คณะโกมาจอกกะโกที่ตวาราမျိုးเอลุลักษณะนี่ปูบิ่อขึ้นไหนเนี่ยหาမျိုးนี่สิบาเลยมะกุตาเอาซะเนาะอัตตอันเนี่ยที่สีตวาနိုင်หาปอเนาะ
နေပြီးတော့ဘဟုကုသပြုတ်ကြမ်းမကြီးဦးစီးဌာနအနေနဲ့ကမ္ဘာကြမ်းမကြီးဖွဲ့ရကူညီနဲ့ယောဂဖြစ်ပေါ်ရရခိုင်ပြည်နယ်နှံ့ကိုကိုင်းစင်ကုသပေးနေတယ်လို့ ตุริยญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญ Kabachama Yipo Joyu, a Shidong Asha Dida Sanya, Kabachama Yipo, China CDC Duga, Pinashini Pawine Puga, Tudidana Lungan with Sanguin Navy, Yoga Gagwe, Tenjo Yi Lungan Rugu, Tasanya, Chama Yitana, the Puwamido, Sanguin Yelu, Vidu Chama Yuzi Tanaga, Tawin Shitu Riga, Piovara Kamia.
Go nine going dream people Taraba, Akuro, Yamananga, Ma Sadonzi, Zeno, Minta Lani Redway, so ye Muri Shini Jarret Jan Drin Laguna Siamame.
ကမ္ဘာဈေးကွက်မှာဒီနှစ်ထဲဈေးနှုန်းတပိပါကိုအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလျာမှာကျပ်ငွေတန်ဖိုးစံချိန်ချိုးကျဆင်းနေချိန်မှာလောင်စာဆီဈေးတွေတိုးမြင့်လာနေတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းကိုတော့ VOA
မြန်မာစီဝိုင်းလုပ်ငန်းတွေရက်ခတ်လာနေရမှာငားရမောင်မကျော်နှင်းစီကတော့လက်တလုံးလုပ်ငန်းတွေကိုရက်ထားရရလို့ပြောပါရတယ်။အခုစီသေးရရမ်းတက်တယ်ကွယ်ရမ်းတက်တော့မတို့ကဟိုဘယ်လိုခေါ်မလဲဘလိုးမလေးခရီးတဲ့စီရရတဲ့ဈေးနဲ့လည်းမကိုက်တော့ဘူး။အဲ့လိုဖြစ်တယ်မရတဲ့အတွက်အမတက်စီတောင်မပြန်အပ်လိုက်ဘူး။နော်2014ကုန်တဲ့တက်စီမောင်းတာ။တန်းကြန့်ခံနိုင်ခဲ့တယ်ပေါ့နော်ဘလောက်ပဲဒီပ
ကျောက်သားတော့အုံနာတွေကိုယ်တိုင်တက်စီမမောင်းနိုင်တဲ့အချိန်မျိုးဖြစ်သွားတယ်။မကြသေးခင်ဟာဆာလို့အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲလဲရမှာကျန်ွေတံမိုးစန်းချင်းချိုးလောင်ကြဆင်းနေရတဲ့အတွက်စီးပွားရေးပေါ်ရက်ခတ်လာမှာဆိုရင်နေချိန်မှာပဲ
ငန်းတကာစီကွက်အခြေအနေရရခတ်မှုကြောင့်ဖြစ်တယ်လို့ပြောပါရယ်ကိုလိုသတ္တုံးစီစီကတော့ငန်းငန်းညာစီပေါ့နော်ငန်းငန်းညာဝယ်ရတဲ့ပစ္စည်းမျိုးငန်းငန်းညာစီပေါ်မှာလည်းမူတည်တယ်ဒီရောင်းတဲ့ခါကျတော့ကမောင်ဝင်တဲ့ပြန်ရောင်းရတာပေါ့နော်တက်ရှိတင်းရောင်းနေတဲ့စီးတွေကတထောင်ကျော်ရတယ်မှန်ပါတယ်ဒါပေမဲ့အဲ့ဒါတွေကငန်းငန်းညာတင်သွင်းရတဲ့ဒီသတ္တုံးစီတွေရဲ့ဟိုအရင်းစေးပေါ
question charge mare nganya ma le guru cc ya thai den law tet ni le aw guru di pye rin ma le be thola ngwe le nong wa hu a la lo tolo yin ya la bon tet da mya le a la chaung lo ba
let alone ma ka ba china sin nong ga 3 nit jaw kala twe ma a myin song ni tha yauk chi ni ya ba myama so ya ga lo 13 li sei myin tat ni che ma be a bi la re ma galan 3000 law thau yang kae be me pye twin 30 mu jwa thau ku ma phit kae bu lo le long gan shin ni ga pyo cha ba de khmyar
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
ဒီကနေ့အတွက်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။ဒီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါမယ်။ မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေခုနှစ်နာရီအထိလိုင်းဒိုမီတာ30နှင့်40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဘက်စီစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာဓာတ်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာ American နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်ဆိုဝင်းစီစဉ်တင်ဆက်ထားပါတယ်
American ပြည်အောင်စုက UNRWA UNRWA ကုလသမဂ္ဂကယ်ဆယ်ရေးနဲ့အလုပ်ကင်ရှာဖွေရေးအေဂျင်စီအတွက်အကူအညီပေးနေတဲ့ရန်ပုံငွေတွေကိုမပေးတော့ဘူးလို့ကြေညာလိုက်တာကြောင့်ပါလက်စတိုင်းဒုက္ခသည်တွေစိုးရိမ်မကင်းဖြစ်နေကြပါတယ်။ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီအနေနဲ့ဒုက္ခသည်အတိုင်းဝန်းရဲ့ပြဿနာကိုမဖြေရှင်းပဲအေဂျင်စီလုပ်ငန်းတိုးချဲ့ရေးတွေလုပ်နေတယ်လို့သမ္မတထရမ့်အစိုးရကဝေဖန်ဆွဆွဲလိုက်ပါတယ်။ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီကတော့ဒီဆွဆွဲချက်ကိုပြင်းပြင်းထန်ထန်ညှိဆို့လိုက်ပြီးတော့နိုင်ငံတကာအတိုင်းဝန်းကဣသရေးပါလက်စတိုင်းပြည်ထနာကိုငြိမ်းချစွာအဖြေရှာဖို့ပြက်ကွက်နေတယ်လို့အပြစ်တင်လိုက်ပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ကသတင်းပေးပို့ထားပါတယ်။ဂျော်ဒန်နိုင်ငံအာမာမြို့မြောက်ဘက်ကဘာကာဒုက္ခသည်စခန်းမှာပါလက်စတိုင်းဒုက္ခသည်တသိန်းကျော်ခိုးလုံနေကြရစေဖြစ်ပါတယ်။တချို့ဆိုရင်အဲ့ဒီစခန်းစဖွင့်နေ1968ခုနှစ်ကတည်းကနေထိုင်ခဲ့ကြသူတွေဖြစ်တယ်လို့အများစုကအဲ့ဒီမှာပဲမွေးဖွားလာကြသူတွေဖြစ်တယ်လို့ပါလက်စတိုင်းဒုက္ခသည်ဇိနပ်အယ်အာဒါဘာကပြောပါတယ
်။ There are many people here in the camp. Where will they all go? How will they live?
အန်ဝါကုလသမဂ္ဂအေဂျင်စီမရှိဘဲနဲ့ဒီစခန်းကလူတွေကဘယ်သွားနေကြရမှာလဲရှင်။ဘယ်လိုနေထိုင်စားတောက်ကြရမှာလဲ။ကလေးတွေကပညာရေးအတွက်ကျောင်းနေဖို့ဘယ်လိုလုပ်ကြမှာလဲ
။ဘာကာဒုက္ခသည်စခန်းဟာအန်ရွာရဲ့အထောက်ပံ့နဲ့ရပ်တည်နေတဲ့ဂျော်ဒန်လေဗနွန်နဲ့အရှိအလယ်ပိုင်းဒေသတကြောကဒုက္ခသည်စခန်းတွေတဲကတစ်ခုပဲဖြစ်ပါတယ်။အမေရိကန်ရဲ့ပံ့ပိုးမှုကကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီရန်ပုံငွေရဲ့သုံးပုံတစ်ပုံရှိပါတယ်။ရန်ပုံငွေပြက်လူနီးပါးဖြစ်နေတဲ့ကယ်ဆယ်ရေးအေဂျင်စီအတွက်အမေရိကန်ရဲ့ဖြတ်တောက်မှုကအခြေအနေပိုဆိုးစေတယ်လို့အန်ရွာရဲ့ပြောခွင့်ရသူခရစ်ဂန်နက်စ်ကအခုလိုပြောပါတယ်
။ 526,000 children who receive an education every day from UNRWA
1.7 million26,000 ဟာ UNRWA ရဲ့အစီအစဉ်နဲ့ပညာသင်နေကြရတာဖြစ်ပါတယ်။စာနယ်ဇင်းကမဖူလုံတဲ့ဒုက္ခသည် 1.8 တန်းနဲ့ဂါဇာမှာတတန်းနေထိုင်ကြပါတယ်။ကျွန်တော်တို့ရဲ့ဆေးကန်းတွေမှာကုသမှုခံယူတဲ့လူ3တန်းခွဲရှိပါတယ်။စိတ်မကောင်းစရာဒီဆုပ်ဖြတ်ချက်ကြောင့်ဒီဒုက္ခသည်တွေအကြက်တင်းနဲ့ရင်ဆိုင်ကြရတော့မှာပါ။
UNRWA UNRWA လို့ခေါ်တဲ့ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီရဲ့လုပ်ငန်းတွေထိရောက်မှုမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်အစိုးရကရန်ပုံငွေထည့်ဝင်မှုဖြတ်တောက်မယ်လို့တောက်ကြားနေကကြေညာခဲ့တာပါ။ဒီကြေညာချက်ကိုဣသရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကကြိုဆိုတဲ့အကြောင်းတနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ
်။ The US has done a very important thing by halting the finance.
UNRWA လို့ခေါ်တဲ့ဒုက္ခသည်တပ်ဆိုးရှင်အောင်လုပ်နေတဲ့အေဂျင်စီကိုအမေရိကန်ကရန်ပုံငွေပေးနေတာဆိုင်းငံ့လိုက်ပါတယ်။အမေရိကန်ကအရေးကြီးတဲ့ဆုံးဖြတ်ချက်ကိုချမှတ်လိုက်တာပါပြဿနာဖြေရှင်းဖို့နောက်ဆုံးကိုအစပြုံးနိုင်လိုက်တာပါပဲ
အန်ရွာကုလကယ်ဆယ်ရေးအေဂျင်စီအကြီးအကဲပြဲကာရန်ဘူးလ်ကတော့သူ့ရဲ့အေဂျင်စီအရေးအချင်းမရှိဘူးဆိုတဲ့ဆွဆဲချက်ကိုအပြင်းအထန်ပယ်ချလိုက်ပါတယ
် It is the utter failure of the parties and the international community to resolve this conflict that explains why Palestine refugees are still refugees.
နှစ်ပေါင်း80ကြာတဲ့အထိပါလက်စတိုင်းတွေဒုက္ခသည်ဖြစ်ရပ်တည်နေရတာဟာပြည်ပခဖြေရှင်းမှုအတွက်တပ်ဆိုင်သူတွေနဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ပြက်ကွက်မှုကြောင့်ဖြစ်ပါတယ်။ UNRWA NY ရဲ့အခြေအနေဖန်တီးမှုကြောင့်မဟုတ်ပါဘူး။ဒီအကြက်တဲကိုဖြေရှင်းမှုအတွက်နိုင်ငံရေးအရတိုးပြီးလှုပ်ဆောင်ဖို့လိုပါတယ်။ဒီလိုအကြက်တဲဖြစ်နေတာအတွက်လူသားချင်းစာနာမှုကူညီမှုပေးနေသူတွေကိုအပြစ်တင်လို့မရပါဘူး
။
လွန်ခဲ့တဲ့အနှစ်80အစ္စရေးနိုင်ငံစတင်ထူထောင်ခြင်းကစပြီးတော့ပါလက်စတိုင်းလူဦးရေ9သိန်းခွဲဟာသူတို့ရဲ့မြေတွေအိုးအိမ်တွေစွန့်ခွာပြီးထွက်ပြေးခဲ့ကြပါတယ်အကြက်တဲတွေပဋိပက္ခတွေကြားရုန်းကန်ရင်အခုနောက်ဆုံးလူဦးရေ9သန်းအထိတိုးလာခဲ့ပါပြီ1948ခုနှစ်ကဖြစ်ပွားခဲ့တဲ့အာရဗ်အစ္စရေးစစ်ပွဲကြောင့်အိုးအိမ်စွန့်ခွာခဲ့ရသူတွေနဲ့သူတို့ရဲ့တားဆီးမြေဆက်တွေဟာနိုင်ငံတကာကအထောက်ပံ့တွေလက်ခံရယူပိုင်ခွင့်ရှိပါတယ်။ဒါပေမဲ့သူတို့တွေအိမ်မပြန်နိုင်အောင်ဒါမှမဟုတ်ကျူးကျော်သိမ်းပိုက်ခံထားရတဲ့မြေတွေပြန်မရအောင်အစ္စရေးဘက်ကပြက်ပြက်သားသားဆောင်ရွက်ထားတာဖြစ်ပါတယ်။
တော့ကင်ဆိုဝင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာစီစဉ်ကိုနားဆင်ကြရတာပါအခုချိန်ကစပြီးအင်္ဂါညဗီအိုအေဒိုင်းလေးလိုင်းစီစဉ်ကိုတင်ဆက်ပါရမရှင်ကိုသားညွန်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်းလေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Facebook ကမကြခင်ကရေးမှုနဲ့သူရဲ့ gear တွေပါမြန်မာပြည်သက်တွေအကြိုက်တွေ့ကြတဲ့ဒီလူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook Seminar ပေါ်ကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတက်မတော်ကာကွယ်ဦးစီးချုပ်ယုံနဲ့တခြားစစ်ပဲနဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာမလို့လူမှုကွန်ရက်သုံးတင်ကြတဲ့မြန်မာတွေကြားမှာကန့်ကွက်မှုတွေထောက်ခံသူတွေနဲ့တော်လေးကိုပွဲစီခဲ့ပါတယ်တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့နောက်မြန်မာနိုင်ငံကတီးခြားကွန်ရက်တစ်ခုထောင်ဖို့အစားဖြင့်လှုံ့ဆော်မှုတွေလည်းရှိပါတယ်ဒါကြောင့်မလို့ Facebook ရဲ့အခုလိုရည်ရွယ်မှုဟာတကယ်ပဲသူရဲ့ခေါ်community standard လို့သူတို့ခေါ်တဲ့သူတို့ရဲ့ standard ရောညီရလားအခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခွင့်ပေါ်မှာထိခိုက်သွားနေသလားနောက်တစ်ဖက်က VK လူမှုကွန်ရက်ဆိုတာကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းလာမဲ့ဒီအင်္ဂါနေ့ညဆွေးနွေးပွဲမှာဆွေးနွေးမှာပါအဓိကပါဝင်ဆွေးနွေးပြီးဘူးနေပယ်၃ခုကပုဂ္ဂိုလ်၃ခုကိုဖိတ်ခေါ်ထားပါတယ်သတင်းစာနေပယ်ကရှိတယ်နောက်တစ်ခုကလူမှုဒီ civil society organization တွေဘက်ကရှိပါတယ်နောက်နိုင်ငံရေးအတိုင်းအဝန်ကရှိပါတယ်တူကတော့သတင်းစာဆရာဦးစိန်ဝင်းဖြစ်ပါတယ်နောက်တူကတော့ဒီလူမှုဒီအဆွေမုတ်တဲ့ဖွဲ့စည်းတဲ့ဘက်ကသူကိုတွင်လင်းအောင်ဖိတ်ခေါ်ထားပါတယ်နောက်တူကတော့ဒီနိုင်ငံရေးလှိလာသူဖြစ်တဲ့ဦးရထွန်းသူကအရင်ကပြည်သူ့တော်ကိုယ်စားလှယ်တူလည်းဖြစ်ပါတယ်ခင်ဗျာသုံးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်သတင်းစာဆရာကိုစိန်ဝင်းကိုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါခင်ဗျာ
ကိုစိန်ဝင်းခုနကျွန်တော်ပြောလို့ပါ Facebook ရည်ယူမှုနဲ့ပတ်သက်လို့ပေါ့တော်လေးပွဲစီသွားတယ်ဗျာဟိုကိုစိန်ဝင်းကိုတိုင်လူမှုကွန်ရက်မှာရေးထားတာလည်းကျွန်တော်သတိထားမိပါတယ်အဓိက VK နဲ့ပတ်သက်လို့ရောနော် Facebook ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ကိုစိန်ဝင်းအမြင်လေးကိုကျွန်တော်တို့ပြန်ပြီးတော့သိချင်ပါတယ်ခင်ဗျ။
Facebook ကတကယ်ဒီလိုမျိုးအကောင့်တွေပေါ့မြန်မာပြည်မှာဒီ hate speech နဲ့ပတ်သက်ပြီးတော့အကောင့်တွေများနေတယ်ဆိုတဲ့ဟာကိုတကယ်တော့သူတို့တတိချားမိတာ2015တည်းရပါဒါပေမဲ့လည်းထူးခြားနာမည်သူတို့လွှတ်ထားတာပေါ့နော်အဲပြီးခဲ့တဲ့နှစ်ကဆိုရင်တော်တော်အခြေအနေဆိုးဆိုးတွေဖြစ်ခဲ့တယ်2019ဒီနှစ်ကြာမှအာရေးယူတယ်ဆိုပြီးတော့ဖြစ်လာ။ဘာကြောင့်ဖြစ်လာတာလဲဆိုတော့ရှင်းနေပါပဲ။သူကဒီစူဂါဘတ်ကိုဒီ American Congress ဆိုတော့နောက်ပြီးတော့ EU Parliament မှာတော့နေတယ်။နောက် Singapore မှာသက်ဆိုင်နိုင်ငံတွေကမိကုန်းတွေထုတ်လာကြတယ်။အဓိကတော့သူတို့ကတော့ဥပဒေပြဋ္ဌာန်းပြီးတော့ဒါကိုဘယ်လိုကင်ကွယ်မလဲပေါ့။သူတို့မှာအနောက်တိုင်းနိုင်ငံတွေမှာအဓိကပြဿနာဖြစ်တာကတော့ဒီ Russia ကနေပြီးတော့တော့ YouTube ပေါ်မှာဝင်ပြီး interference လုပ်တယ် Russia ထင်ချောင်မှုကတော့အကြောင်းဒါကနေစပေါ်လာတာဒါပေမဲ့လေအဲ့ဒီမှာဖြစ်တဲ့ဟာကဒီမြန်မာပြည်ရဲ့ဒီရိုဟင်ဂျာအရေးဖြစ်နေတဲ့အခါကျတော့ဒါကလည်းမေးစရာဖြစ်လာတော့ Facebook ကတာဝန်ကြီးတာအဲ့တော့သူဒီနှစ်ပိုင်းမှာ live သူတို့ team live ခေါ်တယ်လူတွေခေါ်တယ်ဒါတွေကို blue kind တွင်မဲ့ဆိုပြီးတော့ assessment တွေ live လုပ်တယ်တော်တော်များများလေသူတို့နည်းနည်း data တွေစုထားပြီးသားပဲဒါပေမဲ့အချိန်ကြိုက်ကဘာဖြစ်လာလဲဆိုတော့ဒီ UN ရဲ့အစီအစဉ်ကဒီမှာပြည်နဲ့ပတ်သက်ပြီးတော့ဒီတမရောဟောကြီးကဲနဲ့ကျန်တဲ့9ဦးပေါ့နော်အားလုံး6ဦးကိုဒါရည်ယူဖို့ဆိုတဲ့ဟာထွက်လာတော့အဲ့ဒီ report ကြောင့်သူကဒီအရေးယူပြလိုက်ရတဲ့ဆိုတဲ့သဘောပါပဲ community standard ခုနကဟစ်ပစ်ရောက်တဲ့ဟိုမြောက်လို့လားဆိုတော့အဲ့လိုကြီးပဲတော့လည်းမဟုတ်ပါဘူး။ဥမာပြင်ကိုဂျုံမင်းအောင်လိုင်းရဲ့အကောင့်ဆိုရင်အဲ့ဒါမဟုတ်ဘူး။ဟိုနောက် controversial ဖြစ်တာပေါ့။ဒီမန္တလေးကမစိုးရိမ်တိုက်ကိုဟိုတွားပြီးတော့အလူလုံးတဲ့ဟာကို तू ကအဲ့ဒါ content ကဒီ violate ဖြစ်တယ်ဆိုပြီးတော့ပြောတာကမှန်တော့ဥရတူနဲ့ချိတ်ဆက်ပြီးတော့ပြောတာအဲ့ဒါမျိုးတွေပေါ့နော်။တစ်ဖက်မှာလည်းဟိုငွေတာကြီးတို့ဘာတို့ကနေပြီးတော့ချိုးဖောက်တဲ့ဟာမျိုးတွေရှိပါတယ်ဟိုတရင် page အတူတွေပေါ့နော်အဲ့တော့ ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်သူတို့မှဒေတာတွေကတော့ထုတ်ထားပြီးသွားပြီဒီသက်ကနေပြီးတော့အကောင့်တွေက IP တခုတည်းကနေလာတယ် coordinate ဟိုသူတို့ပူပေါင်းပြီးတော့campaign တခု campaign လုပ်နေတယ်ဆိုတဲ့ဟာကိုသူတို့အဲ့ဒါတော့သိထားပြီးသားပ
ါဟုတ်ကဲ့အဲ့ဒါလေးနည်းနည်းလေးရှင်းစေချင်ပါတယ်ဆိုတော့ကဘိုးချုပ်မှုကြီးမင်းအွန်လိုင်းတက်မလို့ကောက်ခွေးဦးစီးချုပ်ယုံဒီအကောင့်နဲ့တုံးနေတဲ့အကောင့်နဲ့တခြား account တွေနဲ့တနေရာလေးကလာရဲဆိုတော့သဘောလားဘယ်လိုမျိုးလဲခင်ဗျအ
ဲဒီသူကအဲ့ဒီခါတော့ဘိုးချုပ်မှုကြီးမင်းအွန်လိုင်းနဲ့ဂျန်တဲ့ account တွေလို့အဲ့လိုတို့တော့ဟိုဟိုတနေရာလေးကလာတယ်သူအဲ့လိုတော့တိတိကျကျမပြောဘူးအသေးစိတ်ကိုတော့သူတို့ဒီ September 16နေ့ report မှာထွက်လာလိမ့်မယ်နဲ့နောက်ပိုင်းမှာလေအဲ့စက်ကဟိုကနောက်ပိုင်းမှာထွက်လာမယ်နဲ့တူပါတယ်ဒါပေမဲ့ဘလို့ဖြစ်လဲဆိုတော့တေကြတာတစ်ခုကအကောင့်အုပ်စုတစုရှိတယ်သူတို့အလုံးပေါင်း40 50လောက်ရှိရပါဘူးအဲ့ဒီအုပ်စုတစုကအဒီနေရာတွေဟို IP တစ်ခုတည်းကနေပြီးတော့တွဲလာတာအဲ့ဒီမှာသတင်း website ဟိုသတင်း site ပုံစံမျိုးနဲ့အဲလဲရှိတယ်နောက်ပြီးတော့ဒီသတိပုဂ္ဂလပုံစံမျိုးတွေနဲ့လဲရှိတယ်အဲ့ဒီခါကတော့သူတို့အရင်လဲတေကြ data ရထားပြီးသားတာ
ဟုတ်ကဲ့အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်သွားတဲ့ခါကျတော့တချို့လှုပ်ဆောင်မှုတွေရုရှားခြေစိုက်တဲ့ VK သုံးမယ်လို့မြန်မာနိုင်ငံထဲမှာပဲတရားခွင်ရထောင်ပြီးတော့သုံးကြမယ်လို့ဆိုတဲ့ကိစ္စတွေလှုပ်ဆောင်မှုတွေလည်းရှိလာတယ်ခင်ဗျာအဲ့ဒါအဲ့တဲ့ရောက်မှုကတကယ်ပဲဖြစ်လာတိုင်းလားမြန်မာ user တွေကြားမှာ
အဓိကတော့ဒီဘက်ကိုပြောင်းသွားတာက Facebook ကနေပြီးတော့ ban လုပ်လိုက်တဲ့အုပ်စုနောက်ပြီးတော့ဒီ Facebook ကဝင်ချေပြီးဆိုတဲ့ဟာလက်ရာတွေပေါ်လာတဲ့ခါကျဒီဘက်မှာလည်းသူတို့တွေသိတယ်လေဟိုအဲ့တော့အများကြီးတော့ far right ပေါ့ဟိုဒီလက်ရာဆောင်အုပ်စုဒီ how campaign တစ်ခုအနေနဲ့political campaign တစ်ခုအနေနဲ့တွားနေတဲ့အုပ်စုသူတို့အဲ့တော့တို့ဒီဟာမှမရလို့ရှိရင်ဟို VK ကိုတွားမယ်ပေါ့နော်အဲ့ဒါမျိုးဒါပေမဲ့ item သူတို့တွေမှလည်းသဘောကွဲတယ် VK ကိုတွားရင်မလုပ်မှာလည်းပေါ့တို့ရဲ့ရည်ရွယ်ချက်ကဒီ Facebook မှာလူတွေကိုဟိုတွားမှုဖို့ပေါ့ VK တွားတော့မလုပ်ကြည့်ပဲဖြစ်မှာပဲဆိုတဲ့ဟာမျိုးအဲ့ဒီဟာလည်းကွဲနေတယ်ဒါပေမဲ့သူပြဿနာက VK ကိုယ်တိုင်ကသူတို့ဟိုလုံးလုံးမရတဲ့ဟာတွေလည်းရှိနေတယ်နောက်ပြီးတော့သူတို့အတွက်အကျိုးမရှိတဲ့ဟာ
ဟုတ်ကဲ့ကိုစင်ဝင်တိုင်းပြတ်သွားတယ်ခင်ဗျာကိုစင်ဝင်ကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်ကိုတွင်နေအောင်ဖိတ်ခေါ်ကြပါလေဒီဆက်စုအဖွဲ့တွေကကိုတွင်နေအောင်ကျွန်တော်ကိုတွင်နေအောင်ကိုတော့အဓိကထားပြီးတော့ပြောစီချင်တာကတော့အခုမြန်မာ Facebook user တွေပေါ့နော်ပြောမှဆိုရင်လူမှုကွန်ရက်တုံးဆွဲတဲ့သူတွေခုနကကိုစင်ဝင်ပြောသွားသလိုပဲချို့တွေအတုတွေနဲ့တောက်လျှောက်တက်ပြီးတော့အုပ်စုလိုက်တွေလောက်တာမျိုးတွေရှိတယ်အဲ့တော့ဒီတုံးဆွဲနေတဲ့လူတွေကိုခြုံပြီးကြည့်လိုက်မယ်ဆိုရင်တကယ် general public လို့ပြောလို့ရလားလူလူကပြောလို့ရမလားဒါမှမဟုတ်ရှင်အစီအစဉ်တကျလုံနေကြတဲ့အင်အားစုတွေရှိနေလို့ကိုတွင်လင်းအောင်ယူဆလားဘလို့မြင်ပါလဲခင်ဗျ user တွေနဲ့ပတ်သက်လို့
ကျွန်တော်မြင်တာဒီတကယ်လို့တည်ကျင်စိတ်နဲ့တုံးနေတဲ့လူတွေလည်းရှိလို့အဲ့လိုလူတွေကိုဟိုအတုံးချဖို့အတွက်ခုနလိုမျိုးရေချင်းရှိရှိနဲ့လုပ်တဲ့လူတွေလည်းရှိနေတယ်လို့ကျွန်တော်မြင်တယ်ဆိုတော့ဟိုကျွန်တော်ဒီမှာကဒီတောက်လျှောက်ကဒီဒင်းချက်နဲ့ပတ်သက်နေတာဒီအပိတ်ခံထားကြအောင်ကျွန်တော်ဟိုရှိဆိုးရိုးပိုင်းမှာဆိုရင်တော့ကျွန်တော်ကအစိုးရကသတင်းစာအစိုးရ TV ဒါပဲသတင်းရတယ်အဲဟိုဒါမှမဟုတ်လို့ရှိရင်ဒါဒီ BBC ရော VOA ရောအဲ့ကျင်ကတော့ခိုးကြောင်ခိုးဝန်းထောင်းရတာပေါ့နော်အတီတော်ရင်တော့ဒါဖန်ခံအခြေအနေမျိုးပေါ့အဲ့လိုအခြေအနေမျိုးကနေတော့မှပွင့်သွားပြီးတော့မှဒီလိုဟိုသတင်းတွေအများကြီးပါတယ်ဒီလို website ကြီးပေါ့နော်ဒီ social website ကြီးတစ်ခုပြောင်းလာတဲ့ခါကျတော့ PDU ကအဲ့ပေါ်မှာဟိုအကျန်းဘယ်လိုခေါ်မလဲပျော်ကြရတာဒီမှာအများကြီးသိရတယ်ဆိုပြီးတော့ပေါ့နော် update တွေ night တွေဆိုပျော်ကြရတယ်ဆိုတော့ဒါကြိုင်နေတယ်မှာပဲတကယ်တော့ဒီသတင်းတွေကဘယ်လောက်ထိ balance ယူထားလဲပေါ့နော်ထိကြီးဟိုခိုင်အောင်လုပ်ထားလဲဆိုတာကြီးကြတော့အဲ့ဒီ media literacy ကိုကြတော့အပြည့်အဝရဲ့ဒီဇိုင်းတွေကတော့မတိနေဘူးဆိုတော့အဲ့ဒီအပေါ်မှာအဲ့ဒီဟာကိုအမြတ်ထုတ်ဖို့အတွက်ခုနလူတွေကလည်းပေါ်လာတယ်ဗျအဲ့ဒါကခုနနိုင်ငံရေးတွေမဟုတ်ဘူးနော်လူရေးမှာရောဒါတချို့ဆိုလို့ရှိရင်အမဲမဲဖောက်မယ်ဆိုပြီးတော့ဟိုဘာလို့အဲ့လိုမျိုးကြီးနော်ဟိုဒီလိုအမြတ်ထုတ်ချင်တဲ့လူတွေကအများကြီးပေါ်လာတာပဲအဲ့ဒီအဲမှာမှအဲ့နိုင်ငံကြီးကဟိုအကြီးအမားဆုံးနဲ့အထင်ရှားဆုံးနဲ့အဲတစ်ခါတော့ပြောလို့ရှိရင်ဒါအန်မီရဲရှိတဲ့ဟာပေါ့နော်နိုင်ငံကြီးကစားဖို့အတွက်ကိုကလားဘာသာရေးလို့ဘာလို့အဲ့ရှူတော့နေရပြီးတော့မှဒီကစားဖို့ပေါ်လာတဲ့ဟိုအုပ်စုကလည်းရှိနေဆိုတာအမှန်မလဲပဲဆိုတော့ကျွန်တော်ပြောလို့ပဲလူရဲ့ဒီစာလောင်နေမှုသတင်းစာလောင်နေမှုပေါ်မှာအမျက်ထုတ်ပြီးတော့အဲရေချက်မျိုးမျိုးနဲ့ဖွဲ့ရတော့ပေါ်လာပါပဲအဲ့အဲ့ထဲမှာကနိုင်ငံကြီးနဲ့ပတ်သက်ပြီးဘာသာရေးပါကြအမျက်ထုတ်ဖို့နိုင်ငံကြီးရေချက်တွေနဲ့ပေါ်လာတဲ့အဖွဲ့မျိုးတွေရှိမှာပဲဆိုတော့ဒါကျွန်တော်ညီကြည့်လို့ရတယ်ဆိုတော့ဒီပုံမျိုးကတော့ရှိမှာဆိုတော့မလွယ်ဘူးကျွန်တော်အနေနဲ့ကတော့ဒါငင်းလို့မရတဲ့ကိစ္စတခုကျွန်တော်အဲ့လိုပြင်နေတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကိုသူလင်းအောင်ဒီ user တွေကြားထဲမှာအခုကတော့အများစုကကျွန်တော်တို့ခံမှန်းလောက် Facebook ကတုံးကြတယ်တခြားဟာတွေလည်းရှိမှာ Twitter တွေရှိမှာခုနကပြော Russia VK လို့ဟာမျိုးရှိမှာနော
်
ကိုပိုင်ကွန်ရက်တွေကလည်းဟိုးနှစ်နှစ်သုံးနှစ်မှာလောက်ခဲ့ဘူးတာမျိုးတွေရှိသွားတယ်လို့ကြားဘူးတယ်မြန်မာနိုင်ငံတဲမှာလည်း ဲ့တော့ဒါတွေရဲ့အောင်မြင်မှုအောင်ဘယ်လိုရှိလဲဒီကဒီဓာရီမာရဲ့ဒီဓာရီပေါ်မှာမြန်မာလူတွေရဲ့စိတ်ဝင်စားမှုအောင
်ကျွန်တော်ပြီးလောက်ပါဗျာဟိုမြန်မာပြည်မှာက Facebook ကဆက်ဆက်ပြီးပေါ်လာတဲ့ကလည်း Facebook ဖြစ်တဲ့အခါကျတော့နော်မြန်မာရဲ့ဟိုအကျင့်လာတယ်ပေါ့နော်အကျင့်တစ်ခုကလည်းကတော့မဖွင့်ပြိုးသေးတာလည်းပါတာပေါ့နော်အဒီတစ်ခုကအဆင်ပြေပြီဆိုရင်လည်းဒီတစ်ခုကိုပဲသူကဟိုပြုံပြီးဝင်လာတယ်ဆိုတော့ကျွန်တော်တို့ဒီမှာဟိုအားလုံးတော့ပြီးကြရတယ်ပေါ့နော်ကျွန်တော်ဖေးမေးဆိုတော့လက်ဟောင်းဆိုတော့လက်ဟောင်းမကြိုက်တယ်လက်တိလက်မခံဘူးဆိုတဲ့ပုံစံမျိုးပေါ့နော်ဆိုတော့ Facebook ကတော့ကျွန်တော်ထင်တယ်ဘလောက်စင်မှာဒီလိုမှဒီ internet ကြီးခေစားလာတဲ့အချိန်မှာတခြားဟာတွေတိုးလို့မရတယ်ဒါ social media ပဲဗျအဲတခြားဟာတွေပေါ်လာရင်လည်းအဲ့ဒါတွေကလုံးဝတိုးလို့မရဘူးနော်ဒီကိဆိုရဲဟာမျိုးဆိုရင်အခုမှဒီအချက်ဖြစ်တော့မှတာပေါ်လာတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီဒီမိနစ်တောင်မှဒီ FM မှာပြင်သွားတာကြားရတော့ MM Social ဆိုပြီးတော့ဒီကိ website တခုထောင်းလဲပေါ့နော်ဒါမျိုးကြီးလုပ်ဖို့ဆိုပြီးတော့ဒါတော့ Facebook ကိုခုနကဒီနည်းနည်းဟိုအားနည်းသွားတဲ့အခြေမျိုးမှာဝင်လာတဲ့ဟာမျိုးပဲဖြစ်နိုင်တယ်ဘယ်လိုလဲမှာရှေ့ပိုင်းမှာတော့ဒီ Facebook ကလွှမ်းမိုးမှုကတော့အကြီးပဲဗျာ Facebook ကိုပဲလူတွေကတုံးတယ်နော် Twitter လို့ပြောကြတော့လည်းအများကြီးရေးလို့မရတာလို့နောက်ပြီးဒီ language ပိုင်းဆိုင်ရမှာပေါ့နော်အဲ့ပြဿနာတွေပါရှိတဲ့ခါကျ Facebook ကတော့တော်တော်များများတုံးတယ်။အဲ့နောက်ပြီးတော့ချက်ချင်းဘာဖြစ်တယ်ဆိုတက်ပုံရိုက်ပြင်ချက်ချင်းပြီးပေါ့နော်။ဒါမျိုးတွေဆိုတော့အဲ့ဒီပုံမှာတော့လူတွေအများကြီးလဲဟိုတုံးဆွဲပြီးကြိုက်ကြတဲ့ပုံတော့တွေ့ရပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဥယျထွန်းဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဥယျထွန်းကတော့ရှမ်းပြည်နယ်ဘက်ကနိုင်ငံရေးလှိလာသုံးသပ်သူလူဖြစ်ပါတယ်။အရင်ပြည်သူ့တော်ကိုယ်စားလှယ်ဟောက်တူလည်းဖြစ်ပါတယ်။ဥယျထွန်းခုနကကိုစင်ဝင်းပြောထားတဲ့ချက်ကိုတုံးလင်းအောင်ပြောထားတဲ့ချက်ပြောထားတဲ့အသေးဒီမှာသဘောမတူတာဖြစ်ဖြစ်လက်ရှိအခြေအနေဒီ Facebook ရဲ့ရေးမှုနဲ့ပတ်သက်လို့ဥယျထွန်းအမြင်သိချင်ပါတယ်။
ခုနပြောသွားတာလေတော့ယူဗီကသဘောတူပါတယ်အဲဒီ Facebook ကအရေးယူလိုက်တဲ့ဒီကာကွယ်ရေးဥပဒေချုပ်နဲ့အဲတချို့ website တွေတချို့ account တွေတိစားကြတော့ဟိုခုနပြောသလိုပေါ့ဟိုသူတို့ community standard နဲ့မညီလို့ဆိုတာတဲ့နိုင်ငံရေးအရာဒီလက်ကိုလိုက်တာပေါ့ဆိုတာကတော့ဟိုဟိုဒီကတမကမှာကျွန်တော်တို့လူ့အခွင့်အရေးကော်မရှင်ရဲ့ report ထွက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီကာဝေးဦးကြီးချုပ်အပါအဝင်ဟိုဘိုးချုပ်ဟိုတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုဟို ICJN ပြင်တင်ဖို့ဆိုပြီးတော့ထွက်လာတဲ့အခါကျတော့အဲဒီဟာနဲ့တပြိုင်တည်းထဲမှာအဓိကဘက်ကလည်းသူ့ကိုဒီအမေရိကန်စစ်တော်ကခေါ်ပြီးတော့ကြက်ထားတဲ့အခါကျတော့သူကဒါကိုကျိုးပြီးတော့သူ့အတွက်လည်းကာဝယ်လိုက်တယ်လို့ကျွန်တော်တော့မြင်ပါတယ
်
။ဒီကဲတဲ့ကာလတုန်းကသူ့ကိုဒီဖြစ်တော်ခေါ်ပြီးတော့တက်တဲ့အချိန်မှာကျွန်တော်နိုင်ငံနဲ့ပတ်သက်ပြီးတော့ဟိုနည်းနည်းလေး focus လုပ်ပြီးတော့မေးရရှိတယ်လေ။အဲ့အချိန်မှာသူကအဝင်ခံထားတာရှိတယ်။သူနည်းနည်းအဲ့ဘက်မှာဘဝနိုင်ငံဒီမှာနိုင်ငံဘက်မှာဒီအာယုံဆိုင်မှုငဲသွားပြီးတော့ဒီချိုးရင်းချက်ရှိတာကိုသူသိပါတယ်။ဒီမှာအဲ့ဒါကိုပြင်ဆင်ဖို့အတွက်လည်းဆုံးဖြတ်ထားချက်ရှိရတယ်လို့ခရီးပေးထားတာရှိတယ်။ဆိုတော့အဲ့ဒါကိုဒီလုံလိုက်တဲ့သဘော
ကျွန်တော်ဦးရထွန်းနောက်တစ်ခုမေးချင်တာကဒီကိစ္စနဲ့ပတ်သက်ပြီးတော့ဟို Facebook ကိုကန့်ကွက်ဖို့ဆိုပြီးတော့လွှတ်တော်မှာအစိုးတင်သွင်းတဲ့အထီအောင်ဖြစ်သွားခဲ့တယ်ခင်ဗျာ။အဲ့တော့ပြောမဆိုရင်ဒါကြီးကနိုင်ငံရေးအတော်ကြီး impact ဖြစ်သွားလို့လား
။ကျွန်တော်မြန်မာနိုင်ငံလွှတ်တော်မှာလား
။ဟုတ်ကဲ့မြန်မာနိုင်ငံလွှတ်တော်မှာပြောတာပါဟိုချက်ခိုင်ရမှတူတာတင်တာရှိတယ်ဒါပေမဲ့မအောင်မြင်ပါဘူးဒါပေမဲ့ခုနပြောလို့အဲ့လောက်ထိဟိုကန့်ကွက်ရလောက်ထိအဆိုထိတင်လောက်အောင်နိုင်ငံရေးအင်ပက်ရိုက်ခတ်မှုကတော့ကြီးသွားခဲ့လို့လား
အဲ့ဒါလို့တော့မဟုတ်ဘူးဒီကသူတို့တင်တဲ့သဘောကတော့ဒီ Facebook ကိုအဲ့ဒါလို့ပိတ်လိုက်တဲ့ဥစ္စာဟာဒီတမ္ပတော်ရဲ့ဂုံစိတ်ထားကိုလည်းထိခိုက်တယ်တမ္ပတော်ကဒီကာဝေးဦးကြီးချုပ်တို့တမ္ပတော်ကာဝေးဦးချုပ်ယုံတို့ကတင်တဲ့ဟာတွေမှာလည်းဘာမှဒီဟောပေါ့နော် community standard တွေချိုးပေါက်တာလည်းမရှိဘူးဒါကြောင့်မို့ဒီဥစ္စာကိုအစိုးရကလည်းဒီကိစ္စမှာသူတို့စနစ်မပါဘူးဆိုတာကိုပို့ပြီးတော့ရှင်းလင်းမြင်တာအောင်အစိုးရအနေနဲ့လည်းဒါကိုကန့်ကွက်ကြောင်းဆိုတဲ့ဟာမျိုးဒီထောက်ပြန်ပေးဖို့ဆိုပြီးတော့အဆိုတင်တာပေါ့ဗျာအဲ့ဒီအဆိုကအရှင်းမင်းမရဘူးပယ်ချခံလိုက်ရတယ်လို့အဲ့လိုကျွန်တော်နားလည်ပါတယ်ဗျာ
ဟုတ်ကဲ့အခုကအဲ့ပြဿနာကလည်းဒီမေကုန်းကစစ်တပ်ဘက်ကလည်းအစိုးရတာဝန်ရှိသူတွေကိုမေးရလို့သိရပါတယ်ဒီကိစ္စဘယ်လိုဖြစ်လဲပေါ့နော်ဆိုတော့ကအစိုးရများပတ်သက်နေတယ်အစိုးရကလည်းဒီလူမှုကွန်ရက်ဆောင်ကြီးဟိုဟာအဖွဲ့စည်းပိုင်းဖွဲ့ထားတဲ့ခါကျတော့ဥရထုတ်အမြင်ရောဘယ်လိုသဘောပေါက်ပါလဲတက်ကအနေတွေကြီးပဲခုနကပြောလို့အကောင့်တွေပိတ်ခံရတဲ့ကိစ္စအစိုးရနဲ့ရောပတ်သက်နိုင်လို့လား
အစိုးရနဲ့တော့ဒီဟိုဟာနဲ့ Facebook တင်းနဲ့ကတော့တော်တော်လေးညင်းညင်းဒီဆိုရှယ်မီဒီယာဆောင်ကြည့်နေကြတာလေဆောင်ကြည့်နေကြတာဆိုတော့ဒီအဖွဲ့ကအစိုးရရဲ့သဘောထားဒါမှမဟုတ်လေအဲဆောင်ကြည့်တဲ့အဖွဲ့ကဗမာ
သာဓမ္မစကားတတ်တဲ့အဖွဲ့ရဲ့သဘောထားမပါဘဲနဲ့ဟိုအမေရိကန်မှာရှိတဲ့ဇူကာဘတ်တိုကနေပြီးတော့အဲဒီဟိုပေါ့ပြည်သန့်လောက်လိုက်တယ်ဆိုတာဒီတော့မဖြစ်နိုင်ဘူးလို့ထင်တယ်။ဘာကြောင့်ဆိုတော့နားလေတဲ့လူတွေမှဘယ်အကောင့်တွေကဘယ်လိုတွေရေးနေတယ်ဘယ်အကောင့်တွေကဘာတွေပြောနေတယ်ဆိုတာကိုသိနိုင်မှာ။ဒါမှမဟုတ်ဒီတိုက်တွန်းချက်မပါဘူးဆိုရင်တော့မှအရင်ကျက်သဘောထားပါညာမေးတာပါညာတော့ရှင်းကောင်းရှင်းနိုင်ပါလေ
။ဟုတ်ကဲ့ဟို
သူတို့ဒီတဲ့နားမလည်နိုင
်ဟုတ်ကဲ့ကျွန်တော်ဟိုဦးရထွန်းဦးစိန်ဝင်ကိုတင်းလင်းအောင်လေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ချို့ကော်လာလေးခေါ်ပါမယ်။ကိုအောင်စောရှိပါလားခင်ဗျာဒီလိုင်းပေါ်မှာကောင်းစောကြားပါလား
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ကောင်းစောဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ Facebook အရေးယူမှုနဲ့ပတ်သက်လို့ GN နဲ့ပတ်သက်ကောင်းစောအမြင်လေးတိုးတိုးလေးပြောလို့ရပါတယ်
ဟုတ်ကဲ့ပထမအဆုံးကတော့ဒီကျွန်တော်ပြောချင်တာ Facebook ရဲ့ဒီသူကထုတ်ပြန်ချက်ပေါ့နော်အခု moving လုပ်လိုက်တယ်ပေါ့ဆိုတော့ဒီသူဖယ်ရှားလိုက်တယ်ပေါ့အကောင့်တွေနဲ့ဒါနဲ့ပတ်သက်ပြီးသူရဲ့ကြေညာချက်မှလည်းသူရေးထားတယ်ပေါ့နော်ဒီ UI ရဲ့ဒီ finding mission ပေါ့အဲ့ဒီရဲ့တွေ့ရှိတဲ့ဥစ္စာတွေပေါ့နော်အဲ့ဒီမှာဘယ်လိုပြောမလဲ evidence ဆိုတာအထောက်အထားတွေတွေ့ရှိခဲ့တယ်အဲ့ဒီတက်ဒီဟာတွေကိုသူတို့ကနေပြီးတော့ထပ်ပြီးတော့ဘယ်လိုကျွန်တော်တားကြည့်ရအောင်လဲပေါ့နော်ဒီ target တွေကိုအတုံးချပြီးတော့လှုပ်ဆော်တာတွေဟာလာကျွန်တော်တို့ဒီဘယ်လိုပြောမလဲအမုန်းတရားတွေအဲ့အရာတွေကိုသူတို့အနေနဲ့တားဆီးသွားမယ်ဆိုပြီးတော့သူတို့အထောက်ထားတွေနဲ့တပ်ပုံတွေနဲ့ပေါ့နော်အဲဥပမာဟိုကျွန်တော်မြောက်ဒီ channel page တို့နောက်ပြီးတော့ video magazine ရဲ့ page တို့အဲ့အရာတွေမှာသူတို့အားကြောင့်ဒီအကောက်တွေပိတ်လိုက်ရတယ်ဆိုတာတွေအချို့ဒီကောက်လုပ်ပြီးတော့သူတို့တပ်ပုံတွေနဲ့ပေါ့နော်ကြားထားတာရှိတယ်ဆိုတော့ကျွန်တော်မြင်တာကတော့သူတို့ကြိုးချောင်းစီပြောကြတယ်ဒါသူတို့ထုတ်ပြန်ပြီးတော့ဒါသူတို့လောက်သွားတယ်ဆိုတော့ကျွန်တော်မြင်ပါတယ်ပေါ့နော
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ဦးစန်းတင်ကမင်းပူပါပါတယ်ဦးစန်းတင်တို့ပြောလို့ရပါတယ်မင်းမြန်ချင်လည်းမင်းမြန်လို့ရပါတယ်ခင်ဗျအ
ဲကျွန်တော်မြင်ပြောရင်ကျွန်တော်က Facebook ကကိုကကျွန်တော်တို့ဟိုနှိတ်ခွတ်တယ်လို့ကျွန်တော်ကတော့ထင်တယ်ဘာလို့လဲဆိုလို့ရှိရင်ကျွန်တော်တို့အခု Facebook လေးတွေဖွင့်တဲ့အခါမှာသူတို့ဒီ Instagram ကနေပြီးတော့အင်နာဂျီဖနက်ဆိုပြီးတော့တခါတည်းဖရာရုပ်ပုံကြီးနဲ့ထုတ်တာတို့ဒါရွာတော့မှတခါတည်းခုကောင်းနေဟိုလိုလို့ဒီလိုလို့ပြင်လာလေးတို့ကျွန်တော်တို့ပြင်လာလေ။ဘာမှမကျွန်တော်တို့ကနေပြီးတော့အဲ့လိုပြန်လုံနေတဲ့အချိန်ကျတော့ကျွန်တော်ကလက်တွေ့တင်မှုတယ်။မောင်စုရှင်ဆိုတဲ့အကောင့်နဲ့ကျွန်တော်တင်မှုတယ
်။ဟုတ်ကဲ့
။အာကုလသမဂ္ဂမှာဒါဒီရက်2019ကုလသမဂ္ဂမှာကျွန်တော်တို့ဟိုဟာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကနေပြီးတော့သူတို့ဘက်ကနေပဲပြောနေတယ်အဲ့ဒါငါတို့ရမမကြီးမင်းတို့ငါ့ကိုမယုံနဲ့ဆိုပြီးကျွန်တော်အကြမ်းမြင်စမ်းတင်ဆိုပြန်ရိုက်တယ်။ပြန်လိုက်တဲ့အခါကျတော့အဲ့ဒါဘလို့ဖြစ်ဆုံးဆိုတော့ပြည်ပမှာ99တီအောင်ရောက်ပြီးတော့ပြန်ကြတော့ကျွန်တော်ကိုလိုင်းမော့ကိုအတက်မခံ။အဲ့ဒါကျွန်တော်ကဒီဘက်ကဘယ်လိုရှိကြလဲကျွန်တော်အဲ့လို
ကျွန်တော်ခုနကကူးစမ်းတင်ကိုပြန်မေးချင်ပါလေခုနကပြောတဲ့ဗုဒ္ဓရုပ်ပွားတော့တုံးတယ်ဆိုတဲ့ကိစ္စ Facebook ကတင်တာလား Facebook ကိုတုံးနေတဲ့လူတွေကတင်တာလား
သုံးနေတဲ့လူတွေကတင်တာလေသုံးနေတာလေအဲ
့တော့ကျွန်တော်ရှင်းပါပြီအဲ့သုံးနေလူတွေတင်တဲ့ကိစ္စဆိုတော့ Facebook ကတော့ तू ကလူတိုင်းအားလုံးတင်နိုင်တဲ့ဟာမျိုး तू ကဖြန့်ထားတာကိုအဲ့တဘောပါအဲ့တော့ကျွန်တော်နောက်ထပ် Threat ရှိတူဖိတ်ခေါ်ချင်ပါတယ်ကုကျော်စုတိုးတိုးနဲ့ဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျာ
အာဟုတ်ကဲ့ခင်ဗျာဟို Facebook မှာကခုကဟိုဒီစစ်တမ်းပိုင်းနေလိုက်တာကြာတော့ကျွန်တော်ဒါကတော့ तू တို့ဖိတ်ခါရှာတဲ့တမန်ဟိုတပွားထင်တယ်နောက်တစ်ခုကဘာလဲဆိုတော့ဟိုဟိုကုလသမဂ္ဂရဲ့ဟိုဟာကြော်ညာရှင်းတဲ့သူက80နောက်ဆင်းဆိုတော့ဒီရဲ့နောက်ွင့်မှာသူတို့နိုင်ငံရေးပြောကလည်းဟာ
ဟုတ်ကဲ့ဟိုရ
ဲ့ community center ကိုအမုန်းစကားတို့ဆိုတဲ့ဟာပေါ့
ဟုတ်ကဲ့
Facebook ကရှင်းလင်းပြတ်သားတဲ့အဓိပ္ပာယ်ဖွင့်ဆိုရှင်မရှိဘူးသူတို့လိုရာဆွေးပြီးလုပ်တဲ့သဘောရှိတယ်အဲ့ဒါတဘာဝမကြဘူးလို့ကျွန်တော်မြင်တယ်ဗျ
ဟုတ်ကဲ့ခင်ဗျအခုကျော်စုကျေးဇူးပါကျွန်တော်ဟုတ်ကဲ့ကျွန်တော်တော့ကျွန်တော်ပြင်နိုင်ဆွေးနွေးလေးလို့ပြန်လှည့်ပေးကြပါလေကိုစိတ်ဝင်းကိုကျွန်တော်ပြန်ပေးကြပါလေကိုစိတ်ဝင်းခုနကပြောသွားတဲ့အထက်မှာကြားမိမှာပါအဲ့တော့ Facebook ရဲ့အခုအရေးယူမှုကနိုင်ငံရေးများသိဆန်နေပြီလားနိုင်ငံရေးရည်တည်ချက်များဖြစ်နေရလား
အဲဒီလိုဟိုဟာ Facebook ကဒီ filter လုပ်တဲ့ဟာပေါ့နော်ဒီပြန်ပြီးတော့ဖြုတ်ချတာတို့ဘာတို့ဟာအဲ့ဒါကနှစ်ခုနှစ်ပိုင်းရှိတယ်အခုလက်လက်တော်မှာပေါ့သူက
ဟဲ့ကိုစဝင်းလို
င
်းဟောကြပြီဟုတ်ကဲ့ကြာဟုတ်ကဲ့ကြာပြီကြာပြီဟုတ်ကဲ
့အဲ့မှာ keyword တွေနဲ့သူက fit လုပ်တဲ့ဟာရှိတယ်သူတတ်မှတ်ထားတဲ့ keyword တွေပရမတ်ဆော့ပြောရရင်တော့ဟို background ကိုပြန်ပြောရရင်တော့ပရမတ်ဆော့ဆာချင်းမှာဒီနေ့သမိုင်းကြီးကသူက Facebook မှာအာဒီမြန်မာစကားနဲ့ပတ
်ကိုစဝင်းလိုင်းမကောင်းခြင်းနဲ့ကျွန်တော်လိုင်းကျက်လိုင်းကျသွားတယ်ကျွန်တော်ကိုတင်လင်းအောင်ပြန်ပေးခြင်းပါလေကိုတင်လင်းအောင်
ကြားလာမသိခင်ဗျဟုတ
်ကဲ့ပြော
ပါကုသင်းအောင်ခုနကမေးတဲ့မေးခွန်းနဲ့ဆက်ဆက်လို့ပါပဲခုနတော်ရှင်နေပြန်ဆွေးနွေးတာကြားမိမှာပါ Facebook ရဲ့ရေးယူမှုဟာနိုင်ငံရေးဆန်လို့နေတယ်ဆိုတော့ဒီပေါ်မှာသူတို့ရဲ့မှတ်ချက်တွေနဲ့ပတ်သက်လို့ဗမာဆွေးနွေးလို့ပါလေ
ကျွန်တော်ကနိုင်ငံရေးဆန်လို့နေဆိုတော့ဒီသူကဟိုကျွန်တော်ဒီဘယ်လိုခေါ်မလဲဌာနတွေမှာတော့မှာဒီဟိုအပြည့်ရှိလားမရှိလားတကယ်ဖြစ်ပေါ်ဖြစ်တဲ့ဝန်ထမ်းမျိုးဆိုရင်တော့ suspend ချရတာရှိတယ်လေအဲ့သူ့ကိုဒီ diplomatic inquiry ပေါ်ဆိုဒီလိုစုံစမ်းမှုလုပ်နေတဲ့ချင်းဆိုရင်သူ့ကိုဒီတောင်းရနေခဏရက်ထားရအောင်လို့လုပ်တယ်ဆိုတော့ကျွန်တော်အဲ့လိုမျိုးဟိုဖြစ်သွားတယ်လို့ကျွန်တော်ထင်တယ်ဘာလို့လဲကုလသမဂ္ဂကဟိုချက်လက်ချက်ဖွေးအဖွဲ့ကဒီလူတွေကတော့ဒီလူခွင့်ချိုးဖောက်ထားတယ်လို့ယူဆရတယ်ဒီလူမျိုးစစ်ဆေးမှုတင့်တယ်လို့ပြောလိုက်တဲ့အခါကျတော့ဒီလိုလူမျိုးတယောက်ကို Facebook ကသူ့ရဲ့ဒီ network ဒီမှာပေးပုံးနေဟာကိုသူကဟိုဆက်ပြီးတော့ခွင့်ပြုတယ်မပြုတင်ဆိုတာကိုသူဆုံးဖြတ်ပြီးတော့မှမပြုတင်ဘူးလို့ဟိုစဉ်းစားလိုက်တဲ့ဟာမျိုးဖြစ်သွားလိမ့်မယ်ဒါလည်းတစ်ခါပြန်ကြည့်ရင်တော့သူကနိုင်ငံကြီးဆန်တယ်လို့သူတော့မြင်တာပေါ့ဗျာဆိုတော့ဒါမဲ့ဒါကတော့ဟိုကျွန်တော်ထင်တယ် Facebook မှာကအဲ့လိုဆုံးဖြတ်တဲ့ဟာမျိုးကိုကျွန်တော်ကဟိုနည်းနည်းပြပြောလို့ခက်လိမ့်မယ်ထင်တယ်သူ့အနေနဲ့ကလူခွင့်ချိုးဖောက်ပါတယ်လို့ဟိုဆွဆဲခံရတဲ့လူတယောက်ကသူကဟိုခြေချာကြီးအားဖြင့်ရဆိုင်တဲ့ပုံစံမျိုးလုပ်တယ်ကျွန်တော်ကတော့အဲ့လိုမျိုးမြင်နေပေါ့နော်ခဏနောက်ပြီးတော့ဒီဟိုသူတို့ရဲ့လေးလာထားမှုတွေမှာလည်းခဏ hate speech ဆိုတာတို့ရှိနေတယ်ဆိုတာမျိုးတွေတော့တွေ့ရတဲ့ဟာမျိုးတွေတော့ဟိုသူတို့လည်းတင်ပြခဏရှိတယ်ဒါပေမဲ့ဟိုသူတို့ဒီထက်ပိုပြီးတော့တင်ပြဖို့တူတာကခဏတကယ်ခဏဒီခဏဒီအချက်လက်ချက်ဖွဲ့ကြီးကော်မရှင်ကထုတ်ပြန်လိုက်တာကအဲဒီဘူချုပ်ကကျွန်တော်ထင်တယ်၄ရက်လား၅ရက်လားအဲ့တော့ကိုထုတ်ပြန်လိုက်တာ
6ရက်ပါဟုတ်ကဲ့
အခုသူတို့ page လိုက်တဲ့ website တွေနဲ့ account တွေကဒီခဏဘူချုပ်တွေနဲ့ဘယ်လောက်ထိဆက်ဆက်မှုရှိလဲဆိုတော့သူကပြပြဆက်ဆက်ထုတ်ပြန်ပြီးတော့ delete မယ်ဒါပေမဲ့သူကရှိတာကစက်တင်ဘာ10ရက်နေ့မှာသူကအသေးစိတ်ထုတ်
သေးစိတ်ထုတ်ပြန်မယ်ပြောပါဟုတ်ကဲ့ကျွန်တော်လည်းကိုစိန်ဝင်းကိုကျွန်တော်နောက်ဆုံးလေးမေးခွန်းလေးတစ်ခုမေးချင်တယ်ကိုစိန်ဝင်းကြားလာမသိခင်ဗျ
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာအခုလိုရေးယူလိုက်တဲ့ကိစ္စက Facebook ကနေပြီးတော့ဒီအမုန်းပွားနေတဲ့ဇာတ်တွေကိုနှိမ်နေရမှာဘယ်လောက်ထိတကယ်တမ်းထိရောက်ဖြစ်ရလားကိုစိတ်ဝင်မြင်သိကြပါလေအ
လောလောဆယ်မှာတော်တော်ယော့သွားတယ်ခင်ဗျာဒီအမုန်းဇာတ်ပွားတာတွေတော်တော်ဒီကိုထိမ့်လိုက်နိုင်တယ်အဲသို့တော်လည်းပဲတစ်ဖက်မှာလည်းဒီအုပ်စုကဒီလိုမျိုးလုံနေတဲ့အုပ်စုကကျွန်တော်ထင်တယ
်အဲကိုစိတ်ဝင်ဖုန်းကတိတ်လိုက်မကောင်းခင်ဗျာကျွန်တော်ချိန်လက်ဆစ်သွားပါပြီကျွန်တော်အဲ့တော့အဓိကပါဝင်ဆွေးနွေးပြတယ်ကိုစိန်ဝင်းကိုတူလင်းအောင်ဦးရထွန်းနဲ့ကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့တရက်လေးလိုက်အစီအစဉ်ကိုဒီမှာပဲညနာခွင့်ပြပါခင်ဗျာ
ကိုသားညုံဆွေးနွေးတင်ဆက်တဲ့အင်္ဂါညတရက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်
အမေရိကန်တရားရုံးချုပ်တရားသူကြီးနေရာမှာအဓိပ္ပာယ်ခံဖို့ Brett Kavanaugh ကိုအထက်လွှတ်တော်အတွင်းဒီကနေ့စတင်ကြားနိုင်ရမှာသူ့ကိုရွေးချယ်မှုအပေါ်ကန့်ကွက်သူတွေကအော်ဟစ်ဆန္ဒပြကြပါရယ်။ဒါအပြင် Kavanaugh အနေနဲ့အေမီရောမာတာဝန်ထမ်းဆောင်စဉ်အတွင်းဆောင်ရွက်ခဲ့မှုမတန်းတွေကိုလူသိရှင်ကြားထုတ်ပြန်တဲ့အချိန်ထိဒီအဓိပ္ပာယ်ခံဖို့ကိစ္စကိုစိုင်းထားဖို့ဒီမိုကရက်တရဲ့ကြိုးပမ်းမှုကလည်းမောင်းမမြင်ဖြစ်နေတာပါ။အရင် Republican သမ္မတ George W. Bush လက်ထက်မှာကေဗင်နာဟာအတွင်းဝင်ရာထူးတာဝန်ထမ်းဆောင်စဉ်ဆောင်ရွက်ချက်မှတ်တမ်းတွေကိုသမ္မတထရန့်အစိုးရအရာရှိတွေကထုတ်ပြန်မပေးတဲ့အပေါ်ဒီမိုကရက်တွေကကန့်ကွက်နေကြတာပါဒီဆောင်ရွက်ချက်တွေကိုတိမသာအဲ့ဒီပေါ်မေးခွန်းထုတ်နိုင်မှာဖြစ်တယ်လို့လည်းဒီမိုကရက်တွေကပြောပါတယ်ခင်ဗျာ
တရင်ချင်းကိုကိုအောင်ကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟာဒလီဖြစ်ပါတယ်အခုဟိုအရေးပေါ်သတင်းကြေညာစရာတခုရှိတဲ့အတွက်ကိုအောင်အောင်ကဆက်ပြီးတော့ပြောပြပေးပါမယ်
။တဘုံတွင်ထိန်းချုပ်ထားတဲ့အီတလီပြည်နယ်ကိုပြန်သိမ်းယူရေးစီးရီးယားရဲ့စစ်စီရေးပေါ်ထောက်ခံကြောင်းရုရှားကဒီကနေ့မှပြောဆိုလိုက်ပါတယ်။အီတလီဘာအကြံဖက်ဝါရခွန်ရနေရဖြစ်ပြီးစီးရီးယားပြည်ပခအတွက်နိုင်ငံရေးအဖြေရှာရာမှာကြန့်ကြာစေတဲ့အရာဖြစ်ကြောင်းရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဆိုပါတယ်။အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးတော့ကြောက်ရွံ့စရာအကောင်းဆုံးအဖွဲ့ဖြစ်တဲ့ဟာကာနီကွန်ရဲ့တည်ထောင်သူဟာကလာချာရှင်နာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံသွားပြီလို့တာလီဘန်ဖွဲ့ကပြောပါရယ်တာလီဘန်ပြောခွင့်ရဇဘီအူလာမူဂျာဟစ်ကဂျူလာလာဒင်ဟက်ကနီတည်ဆုံကြောင်းအတည်ပြုပြောကြားလိုက်ပြီးသူ့ရဲ့ဂျီဟတ်တဲ့ရုံးကန်လှူရှာမှုအတွက်ချီးကျူးဂုဏ်ပြုပြောဆိုခဲ့ပါရယ
် VOE American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ92မီတာ25 32 51တို့ကနေပြီးတော့အသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအပိနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြတ်သင်းအောင်ပါ။
This program has come to you from the Voice of America, Washington.